Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တန်ရဲ့2016ခုနှစ်မေလ26ရက်ဇာပါပတိနေ့ညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီနေ့စံတိုင်းအထိလိုင်းနံပါတ် 24 25 32 51နဲ့လိုင်းလတ် 190 တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါ
။မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါ။Donald Trump ဟာအမေရိကန်သမ္မတလောင်းတဦးဖြစ်လာမယ့်အရေးပေါ်ကမ္ဘာကောင်းဆောင်တွေစိတ်မသက်မသာဖြစ်နေကြတယ်လို့သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။ G7 အဖွဲ့အနေနဲ့တောင်တရုတ်ပင်လယ်အရေးဆွေးနွေးတာမျိုးတွေမလုပ်ဖို့တရုတ်ကသတိပေးလိုက်ပါတယ်။ထိုင်းဆိုရအနေနဲ့မြန်မာဆိုရနဲ့ကန်ဒါဆိုမှာပူးပေါင်းဆောင်ရွက်မှုတိုးမြင့်သွားမယ်လို့ထိုင်းဝန်ကြီးချုပ်ကပြောလိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ Okay ပါခင်ဗျာ။ကမ္ဘာရာသီဥတုဖောက်ပြန်မှုတွေကိုဟန်တားနိုင်မှသာကမ္ဘာသူကမ္ဘာသားတွေရဲ့ကျန်းမာရေးတိုးတက်ကောင်းမွန်လာလိမ့်မယ်လို့ကုလသမဂ္ဂကပြောကြလိုက်ပါတယ
် In addressing climate change by reducing emissions we are preventing the worsening of health conditions around the world and that by improving
ကုလသမဂ္ဂအရာရှိသူပြောကြသွားတာပါဒီနေ့ပြပချင်းတင်ဆက်ပါမယ်ဒီကြောင့်နဲ့အတူနံမတူမြစ်ပေါ်တည်ဆောက်နေတဲ့ရေကာရာစီမံကိန်းရပ်ဆိုင်ပေးဖို့ဒေသခံတွေဘာကြောက်တောင်းဆိုနေကြပါသလဲတခါတဘာဝဘီအန်ဒီရဲ့ကြုံခဲ့ရတဲ့ချင်းပြည်နယ်မှာပြန်လည်ထူထောင်ရေးလုပ်ငန်းတွေလိုအပ်နေသေးပဲလို့ဒေသခံတွေပြောကြားတဲ့မင်းမြတ်ညက်နဲ့အတူပတ်စင်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးဥအောင်ခင်းရဲ့မြန်မာရေးသွန်သက်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပါမယ်ခင်ဗျာ
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကသမ္မတလောင်းတဦးဖြစ်နေတဲ့ပေါ်သူစကားပြောခဲ့ပူသည်များကမ္ဘာကောင်းဆောင်တွေစိတ်မသက်မသာဖြစ်နေကြတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာနိုင်ငံတကာအခင်းအကျင်းရဲ့ဗဟိုချက်မှမှရှိနေတာကြောင့်ကမ္ဘာကအထူးအာရုံစိုက်စောင့်ကြည့်နေတယ်လို့သမ္မတအိုဘားမားကဆိုပါတယ်။ဂျပန်နိုင်ငံအီဆက်ရှီမာမြို့မှာကျင်းပနေတဲ့ကမ္ဘာအချမ်းသာဆုံးနိုင်ငံ9နိုင်ငံကကောင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးပထမနေ့အပြီးဒီကနေ့မှာသမ္မတအိုဘားမားကအဲ့ဒီလိုပြောတာပါ။
I think it's fair to say that they are surprised by the Republican nominee.
They are not sure Donald Trump Republican သမ္မတလောင်းဖြစ်လာတဲ့ပေါ်သူတို့တွေအံ့ဩကြတယ်လို့ပြောရင်မှတ်မိထင်ပါတယ်။သူတို့ရဲ့တချို့ပြောဆိုချက်တွေပေါ်ဘလောက်ထိအလေးနဲ့ထားရမယ်ဆိုတာသူတို့မသေးကြဘူးဖြစ်နေပါတယ်။ဒါပေမဲ့သူ့ကြောင့်စိတ်မသက်မသာဖြစ်ကြပြီးဒါကလည်းတဘာဝကြပါတယ်။ဒါကြောင့်လဲဆိုတော့သူအဆိုပြုပြောဆိုထားတာအများပြားဟာကမ္ဘာရေးရာတွေကိုမသိနားမလဲတာဒါမှမဟုတ်အလေးမထားတာဒါမှမဟုတ်တွိတေကြဖို့နဲ့ခေါင်းကြီးသတင်းဖြစ်ဖို့တသက်ပဲဆိုတာပြနေလို့ပါပဲ။အမေရိကန်နိုင်ငံဘေးကင်းလုံခြုံပြီးချမ်းသာကြွယ်ဝရေးဘာတွေလိုအပ်တယ်ကမ္ဘာကြီးကိုတည်တည်ငြိမ်ငြိမ်ဖြစ်အောင်ထိန်းထားနိုင်ဖို့ဘာတွေလိုအပ်တယ်ဆိုတာတကယ်တမ်းသေချာစဉ်းစားပြီးပြောတာမျိုးတွေမဟုတ်ပါဘူးလို့သမ္မတဥပမာကပြောပါတယ်ထိပ်သီးစည်းဝေးပထမနေ့မှာကမ္ဘာစီးပွားရေးမှာရင်ဆိုင်နေရတဲ့စင်ခေါ်မှုတွေနဲ့အမေရိကန်ပြန်ပြီးနလန်ထူလာတဲ့အချိန်အဟုန်ကိုဆက်ထိန်းထားနိုင်ရည်တွေနဲ့ပတ်သက်လို့သူနဲ့တခြား G7 ခေါင်းဆောင်တွေဆွေးနွေးခဲ့ကြတယ်လို့မစ္စတာဥပမာကပြောပါတယ်
တောင်တရုတ်ပင်လယ်ပြင်အတွင်းတင်းမာမှုအခြေအနေပိုပြီးဆိုးသွားစေနိုင်တယ်လို့တရုတ်နိုင်ငံကဆိုပြီးအရနာပတ်သက်တဲ့ဆွေးနွေးတာတွေမလုပ်ဖို့ G7 ဆက်မှုဖွံ့ဖြိုးပြီးခုနှစ်နိုင်ငံကိုတရုတ်ကသတိပေးလိုက်ပါတယ်ဂျပန်နိုင်ငံမှာကျင်းပနေတဲ့ထိပ်သီးအစည်းအဝေးအတွင်း G7 ခုနှစ်နိုင်ငံဆွေးနွေးကြမယ့်အကြောင်းအရာတွေထဲမှာရေပြင်နယ်နိမိတ်ပိုင်ဆိုင်မှုဆိုင်ရာကိစ္စဟာလည်းတစ်ခုအပါအဝင်ဖြစ်ပါတယ်လက်ရှိနိုင်ငံတကာရေးရာကိစ္စတွေနဲ့အတူတောင်ထုတ်ပင်လည်းအရေးကိစ္စကိုလည်း G7 ကောင်းဆောင်တွေဆွေးနွေးကြဖို့ရည်ရွယ်ထားတယ်လို့ဒီကနေ့ထိပ်သီးအစည်းအဝေးဖွင့်ပွဲမှာ American သမ္မတ Barack Obama ကပြောပါတယ်ကျွန်တော်တို့အားလုံးအတွက်အရေးကြီးတဲ့လုံခြုံရေးဆိုင်ရာအဓိကကိစ္စရတချို့ကိုကျွန်တော်တို့စပြီးဆွေးနွေးကြပါမယ်တောင်ထုတ်ပင်လည်းနဲ့ရေချောင်းသွားလာမှုလုံခြုံရေးကိစ္စတွေပါပါတယ်လို့သမ္မတ Obama ကပြောပါတယ်ပြီးခဲ့တဲ့လက G7 နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးအဆုံးသတ်မှာရေချောင်းသွားလာမှုလုံခြုံရေးနဲ့ပတ်သက်ပြီးပူးတဲ့ကြေညာချက်တစောင်ထုတ်ခဲ့ပါတယ်။အရှေ့တရုတ်ပင်လယ်ပြင်နဲ့တောင်တရုတ်ပင်လယ်တွင်းကအခြေအနေတွေအပေါ်သူတို့ရဲ့စိုးရိမ်ချက်တွေကိုအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထုတ်ပြန်ချက်ထဲမှာတရုတ်နိုင်ငံကိုအတိအကျဖော်ပြမထားပေမဲ့တောင်တရုတ်ပင်လယ်ထဲမှာလူလုံကျွန်းတူတွေစောက်တာမျိုးမလုပ်ကြဖို့နိုင်ငံအလုံးကိုတောင်းဆိုထားပါတယ်။G7 ဟာဒီကိစ္စမှာဘလို့ရက်တည်တယ်ဆိုပြီးဆွဆွဲပြီးတော့တရုတ်ကအပြင်းထန်တုံ့ပြန်ခဲ့ပါတယ်
။ Syria သမ္မတ Bashar al-Assad ကိုလက်နက်ကင်ပုံကန်နေတာမှာ Russia နဲ့ Iran နိုင်ငံတွေ CIA ရဝင်ရောက်စစ်ဖက်တာကြောင့်အောင်မြင်မှုမရနိုင်တော့ဘူးလို့ Syria တပုံတပ်မှုတွေနဲ့အတိုက်ခံနိုင်ငံရေးသမားတွေကပြောပါတယ်။ဒါပေမဲ့အစိုးရအနေနဲ့လည်းသူတို့ကိုအပြုတ်တက်ပြီးပုံကန်မှုအဆုံးသတ်အောင်လုပ်နိုင်မှာမဟုတ်ဘူးလို့အခိုင်အမာပြောကြပါတယ်။ပြည်ပခါတိုက်ခိုက်မှုအခြေအနေတွေကြောင့် Syria နိုင်ငံအတူတကွပေါင်းစည်းနိုင်မယ့်အဖြေတစ်ခုကိုရဖို့အရေးလက္ခဏာမျိုးလုံးဝမတွေ့ရပဲစစ်တမ်းတင်တိုင်းပြည်ဟာအကွက်ကွက်ပြပြဖြစ်နေပါတယ်။ နောက်ကွယ်မှာတော့သမရဘာရှော်ရဲ့အဆက်နဲ့ပေါင်းပြီးဂျာပြတ်အစိုးရတရက်ကိုဖွဲ့စည်းရေးသဘောတူဖို့တပုံဘက်ကဆက်ဆက်ညှိနှိုင်းရေးမှုတွေကိုအမေရိကန်တန်တမန်တွေကဖိအားပေးနေပါတယ်။ဒီပြောဆိုချက်ဟာမစင်စားပဲပြောတာလို့ဆိုပြီးတပုံတွေကပယ်ချပါတယ်။ဒီလိုမျိုးဖြစ်မှာမဟုတ်ပါဘူး။ဒါကအလဟဒတ်ကိစ္စပါပဲလို့တပုံတွေရဲ့အစ်မြင့်ဆက်ဆက်ညှိနှိုင်းရေးကော်မတီ HNC အဖွဲ့ဝင်တူက VOA ကိုပြောပါတယ်။အဆက်ကိစ္စဟာသူတို့အတွက်တော့လုံးဝအလျှော့ပေးမှာမဟုတ်တဲ့ကိစ္စဖြစ်တဲ့အကြောင်းစီးရီးယားဆိုရကဓာတုလက်နဲ့အသုံးပြုတဲ့ကိစ္စပေါ်သမရဥပမာကသတ်မှတ်တဲ့လက်မခံနိုင်တဲ့အခြေအနေမျိုးနဲ့မတူပဲသူတို့အနေနဲ့ကတော့ဒါကိုအလျှော့ပေးမှာမဟုတ်တဲ့အကြောင်း HNC အဖွဲ့ဝင်ကပြောပါတယ်
။အာဖဂန်နစ္စတန်နိုင်ငံကပြည်ပခကိုဆေးဆက်ညှိနှိုင်းပြီးအဆုံးသတ်နိုင်ရေးဈာဝင်ဆောင်ရွက်ပေးဖို့ပါကစ္စတန်နိုင်ငံရဲ့ကြိုးပမ်းမှုတွေကိုအမေရိကန်နိုင်ငံကဖျက်လို့ဖျက်ဆီးလုပ်နေတယ်လို့ပါကစ္စတန်ကဆွဆွဲပြောဆိုပါတယ်။ဒါအပြင်တေဆုံးသွားတဲ့အာဖဂန်တာလီဘန်ခေါင်းဆောင်ဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတားဆီးဟန့်တားနေသူမဟုတ်ဘူးလို့လည်းအခိုင်အမာဆိုပါတယ်။တာလီဘန်ခေါင်းဆောင်မူလာမန်ဆူဟာဆက်ဆံညှိနှိုင်းပွဲကိုလာတက်ဖို့အစင်းသင့်ရှိနေခဲ့တယ်ဆိုတာတာလီဘန်တွေနဲ့ထိစပ်နေတယ်လို့သူဆိုတဲ့ပါကစ္စတန်တာဝန်ရှိသူတွေဇီကနေရသမျှအချက်လက်တွေကပြနေတယ်လို့ပါကစ္စတန်နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲစာတက်အာဇီကအစ္စလာမဘတ်မြို့တော်မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောသွားပါတယ်။မန်ဆူဟာပါကစ္စတန်နောက်တောင်ပိုင်းကဘာလူချစ်စတန်ပြည်နယ်ကိုဖျက်ပြီးအီရန်နိုင်ငံကနေကားရစီးနဲ့ပြန်လာတဲ့အချိန်အမေရိကန်အဝေးဒိန်းလေယာဉ်ကနေဒုံးကျည်တွေနဲ့ပစ်ခတ်တာကြောင့်သူရောသူ့ရဲ့ကားမောင်းသူပါတေဆုံးသွားတာပါဒီတိုက်ခိုက်မှုကိုအမေရိကန်သမ္မတဘရက်အိုဘားမားကအတည်ပြုတယ်လို့ကာကွယ်ပြောဆိုပါတယ်မန်ဆူဟာအာဖဂန်နစ္စတန်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာအလေးအနက်ပါဝင်ပြီးပြည်ပခအဆုံးသတ်စီဖို့ကြိုးပမ်းမှုတွေကိုပယ်ချခဲ့တယ်လို့မစ္စတာအိုဘားမားကဆိုပါတယ်တာလီဘန်အဖွဲ့ဟာခေါင်းဆောင်တစ်ဦးကိုခန့်ထားပြီးတဲ့နောက်တိုက်ခိုက်မှုတွေဆက်လုပ်သွားဆိုတာသူမျှော်လင့်ထားတယ်လို့လည်းသမ္မတအိုဘားမားကပြောပါတယ
် UAE American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေကြာတပရိညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းမြောက်ပိုင်းကစင်နာဘုံမီးတောင်ဟာဒီကနေ့ထပ်ပေါက်ကွဲပါတယ်။မီးတောင်မှာလှုပ်ရှားမှုတွေဆက်ရှိနေသေးပြီးနောက်ထပ်ပေါက်ကွဲဦးမဲ့အလားအလာတွေရှိနေသေးတယ်လို့မီးတောင်ကျွမ်းကျင်သူတူကပြောပါတယ်။အခုထပ်ပေါက်ခွဲတာကြောင့်အထူးသဖြင့်ထိခိုက်တဲ့နေရာကတော့မီးတောင်ကနေ 3.8 မိုင်အကွာလောက်လေးမှာရှိတဲ့ဆူကန်ဒေဗီရွာလေးပါအမျိုးသမီးနဲ့ကလေးငယ်အများစုဖြစ်တဲ့ရွာသားတို့အဲ့ဒီဒေသကနေထွက်သွားကြပြီဖြစ်ပေမဲ့အမျိုးသားအများစုကတော့အိမ်တွေနဲ့အိမ်မွေးတိရစ္ဆာန်တွေကိုကြည့်ဖို့ဆက်ရှိနေကြပါသေးတယ်ပြီးခဲ့တဲ့နှစ်ဇွန်လကမီးတောင်ပေါက်ကွဲနိုင်တဲ့အလားအလာကိုအမြင့်ဆုံးအဆင့်သတ်မှတ်ပြီးတဲ့နောက်မီးတောင်ရဲ့အခြေအနေကိုတာဝန်ရှိသူတွေကအနီးကပ်စောင့်ကြည့်နေကြတာပါစနေနေ့ပေါက်ကွဲချိန်တုန်းကမီးတောင်နားမှာသူတို့စိုက်ခင်းတွေကိုစောင့်ကြည့်နေတဲ့ရွာသား9ဦးသေဆုံးခဲ့ပါတယ်ကာရိုခိုင်ကအမြင့်ပေ6530ရှိတဲ့ဒီမီးတောင်ဟာနှစ်400နီးပါးလှုပ်ရှားမှုမရှိဘဲအသက်မဲ့နေခဲ့ပြီးတဲ့နောက်2010ပြည့်နှစ်ဩဂုတ်လမှပြန်အသက်ဝင်ပေါက်ကွဲခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကလူ2ယောက်တေဆုံးပြီးတော့လူပေါင်း3000လောက်ဥယင်ဆွန်ထွက်ပြေးခဲ့ရပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလမှပေါက်ကွဲတုန်းကတော့လူပေါင်း16ယောက်တေဆုံးပါတယ်။စင်နာဘုံမီးတောင်ဟာအင်ဒိုနီးရှားမှာရှိတဲ့မီးတောင်ရှင်120ကျော်တဲ့ကတစ်ခုဖြစ်ပါတယ်။
ထိုင်းဆိုရအနေနဲ့မြန်မာဆိုရတဲ့နဲ့ကဏ္ဍဆောင်မှာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်သွားမယ်လို့ထိုင်းဝန်ကြီးချုပ်ပရာယုချန်အိုချာကတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံစဉ်မှာပြောဆိုခဲ့ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းထိုင်းဝန်ကြီးချုပ်ကျမ်းမာပါစေကြောင်းတမရော်ဦးထင်ကျော်ရဲ့အမှားစကားကိုပြောကြားခဲ့တယ်လို့မြန်မာနိုင်ငံအနေနဲ့ထိုင်းနိုင်ငံနဲ့ပူးပေါင်းလှုပ်ဆောင်ဖို့အစဉ်နဲ့ရှိပါကြောင်းထပ်လောင်းပြောကြားခဲ့တယ်လို့ထိုင်းနိုင်ငံထုတ် The Nation သတင်းကဖော်ပြပါတယ်။မြန်မာသမ္မတဦးထင်ကျော်အနေနဲ့ရောနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံခြားဝန်ကြီးဖြစ်တာဝန်ယူထားတဲ့ဒေါက်အောင်ဆန်းစုကြည်တို့အနေနဲ့တော့လက်တလုံးမှာထိုင်းနိုင်ငံကိုတွားရောက်ဖို့ခီးစဉ်မရှိသေးဘူးလို့နိုင်ငံခြားဝန်ကြီးဌာနနိုင်ငံခြားရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စရာက VOA ကိုပြောပါတယ
်။စစ်ကောင်စီကတော့လက်ရှိတော့ဒီ focus ကတော့ဒီပြည်တွင်းကိစ္စဝေဆန်ပြီးတော့ဦးစားပေးပါဘူးနော်။ဒီ peace process ကို now reconciliation တားရဲအဲ့ပေါ်မှာမူတည်ပြီးတော့အခြေအနေအချင်းကပြည်ပြနေလဲတော့ကျွန်တော်ပြည်ပခီးစဉ်နဲ့စီစဉ်မှာပါဟုတ်ကဲ့
အော်ဟုတ်ကဲ့အခုလောလောဆယ်တော့ထိုင်းခီးစဉ်မရှိသေးဘူးပေါ့နော်ဒီသမရဦးထင်ကျော်ရောဒေါအောင်ဆန်းစုကြည်ရောဆရာ
ဟုတ်လောလောဆယ်ကတော့မှကျွန်တော်တို့ဒီမရှိသေးပါခင်ဗျာ
ဒီကနေ့ထိုင်းဝန်ကြီးချုပ်နဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့တွေ့ဆုံကြတာမှာတော့ထိုင်းဝန်ကြီးချုပ်ကနှစ်နိုင်ငံစစ်တပ်တွေအနေနဲ့လုံခြုံရေးနဲ့နယ်စပ်ဒေသဖွံ့ဖြိုးရေးကိစ္စတွေမှာပိုပြီးထဲထဲဝင်ဝင်ပူးပေါင်းလှုပ်ဆောင်သွားမယ်လို့ပြောဆိုခဲ့ပါတယ် ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောက်လန်ကထိုင်းနိုင်ငံကိုတုံ့ရက်ကြခီးစဉ်နဲ့ရောက်ရှိနေတာဖြစ်ပြီးမနေ့ပြန်တောက်ကြနေမှာခီးစဉ်အဆုံးသတ်မှာဖြစ်ပါတယ်။ကာကွယ်ရေးဦးစီးချုပ်ဟာဒီကနေ့မှာတော့ထိုင်းဘရင်အတိုင်ပင်ခံကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးပရန်တင်ဆူလာနွန်တာနဲ့လည်းတွေ့ဆုံခဲ့ပါတယ်ရှင်။
အမေရိကန်နိုင်ငံသားဝန်ကြီးရောင်ဟီလာရီကလင်တန်ဟာနိုင်ငံသားဝန်ကြီးဖြစ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းကိုပိုင်အီးမေးလ်ဆော်ပါကိုအလုပ်အတွက်အသုံးပြုခဲ့တာဟာလမ်းညွှန်ချက်တွေကိုလိုက်နာဖို့ပြက်ကွက်ခဲ့တာဖြစ်တယ်လို့ပေါက်ကြားထွက်လာတဲ့နိုင်ငံသားဝန်ကြီးဌာနစုံစမ်းရေးကြီးမှုချုပ်ရဲ့အစီအစဉ်မှာဖော်ပြထားပါတယ်။ဒီကနေ့ကြာသပတေးနေ့မှာလူသိစင်ညာထုတ်ပြန်မဲ့အစီအစဉ်ကတရက်စောပြီးတော့မနေ့ဗိုလ်တူနေ့ကအစီအစဉ်ပါအကြောင်းအရာတွေပေါက်ကြားထွက်သွားတာပါ။ဝန်ကြီးရောင်ကလင်တန်ကအလုပ်ကိစ္စတွေကိုပိုင်အီးမေးလ်ကိုအသုံးပြုဖို့ခွင့်ပြုချက်တောင်းခံခဲ့တဲ့အထောက်အထားမရှိသလိုတောင်းခံခဲ့တယ်ဆိုရင်လည်းပယ်ချခံရမှာဖြစ်တယ်လို့နိုင်ငံသားဝန်ကြီးဌာနအကြီးအကဲတာဝန်ရှိသူတွေကပြောဆိုပါတယ်။လူညိုရင်းဆိုင်ရာစိုးရိမ်ချက်ကြောင့်ရောအစိုးရလုပ်ငန်းဆိုင်ရာမှတ်တမ်းတွေဖြင့်တင်းစီထားဖို့လိုအပ်ချက်အရာရောအစိုးရတာဝန်ရှိသူတွေအနေနဲ့အစိုးရအီးမေးလ်ကိုအသုံးပြုရမှာပါ။လက်ရှိနိုင်ငံသားဝန်ကြီးဂျွန်ကယ်ရီနောက်ဟီလာရီကလင်တန်ရဲ့အရင်တာဝန်ထမ်းဆောင်ခဲ့ကြတဲ့ကွန်ဒိုလီဇာရိုက်စ်ကောလင်ပေါဝဲမက်ဒလင်းအော်ဘရိုက်တို့ရဲ့အီးမေးလ်အသုံးပြုပုံနည်းလမ်းတွေကိုလည်းအစိုးရကစမ်းစစ်ထားပါတယ်။ဒီပြဿနာဟာနိုင်ငံသားဝန်ကြီးဌာနရဲ့ကာလရှိကြာပြဿနာတွေဖြစ်တယ်လို့အစိုးရကဝေဖန်ထားပေမဲ့ဟီလာရီကလင်တန်ကကိုပိုင်အီးမေးလ်စနစ်ကိုအသုံးပြုတာကိုတော့အထူးဂရုပြုပြီးတော့ဖော်ပြထားပါတယ်
။အမေရိကန်ပြည်ထောင်စုကအလုပ်အများဆုံးလေးစိတ်တွေမှာလူတွေပြည့်ကျပ်ဆောင်ဆိုင်နေရတာအဆင်ပြေစေဖို့အတွက်လုံခြုံရေးဆိုင်ရာစစ်ဆေးသူအသစ်တွေကိုထပ်လွှတ်ထားပြီးလို့သေယူပို့ဆောင်ရေးပိုင်းလုံခြုံရေးဆိုင်ရာစီမံခန့်ခွဲရေးအဖွဲ့ TSA အကြီးအကဲကပြောပါတယ်။လေးစိတ်တွေမှာလုံခြုံရေးစစ်ဆေးခံမှုအခြေအကြကြီးစောင့်ကြရတာကြောင့်မချေမနှက်ဖြစ်ပြောတန်ဆူတန်ဝေဖန်တန်တွေထွက်ထားပါတယ်။အောက်မေပွဲနေ့မမိုရီယယ်ဒေးအလရဲ့နဲ့နွေရာသီခီးသွွားကာလအစကနေအချိန်လေးမှာပဲအခုလိုစစ်ဆေးသူအသစ်တွေထပ်ပြီးအားဖြည့်လိုက်တာပါ။ရှီကာဂို၊နယူးယောက်၊အတ္တလန်တာ၊လော့စ်အိန်ဂျလိစ်လေးနဲ့တခြားအဝင်းအထွက်များတဲ့လေးစိတ်တွေအတွက်လုံခြုံရေးစစ်ဆေးသူဝန်ထမ်းအသစ်တွေလည်းပို့ထားပါတယ်
။2008ခုနှစ်ကဖြစ်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးကြက်တဲကြောင့်လူပေါင်း9သိန်းအထိကင်ဆာရောဂါနဲ့သေဆုံးခဲ့ွယ်ရှိတယ်လို့လေးလာချက်တစ်ခုကပြောလိုက်ပါတယ်။အလုံးလက်မဲ့ဖြစ်သွားပြီးကျန်းမာရေးဆောင်ရှောက်မှုမရတော့တာကြောင့်အလွယ်တကူဆန်းသက်သိရှိနိုင်ပြီးကုသလိုလည်းရတဲ့အမျိုးသားတွေမှာဆိုစီကြိတ်ကင်ဆာအမျိုးသမီးတွေမှာဆိုရင်ရင်နာကင်ဆာနဲ့ကျန်းမာအားလုံးအတွက်ဥမာကြီးကင်ဆာလိုရောဂါတွေကိုကုသဖို့ရအကူအညီမရခဲ့ကြဘူးလို့ Lancet ဆေးပညာကြားထဲမှာဖော်ပြတဲ့အိလာချက်မှာပြောထားပါတယ်အလုံးလက်မဲ့နှုံတက်ရခိုင်လုံးတက်လာတဲ့အချိန်တိုင်းကိုကျန်းမာရေးဆောင်ရှောက်မှုအသုံးစိကျသွားတာနဲ့ပေါင်းပြီးကင်ဆာရောဂါနဲ့သေဆုံးမှုဘယ်လောက်တိုးလာတယ်ဆိုတာတွက်ချက်ပြီးတော့လိလာချက်ကိုရေးသားသူတွေကကောက်ချက်ချထားတာပါအလုံးတွေကျန်းမာရေးဆောင်ရှောက်မှုစနစ်ရလာတဲ့အခါမှာတော့အလုံးလက်မဲ့နှုံနဲ့ကင်ဆာရောဂါကြောင့်တည်ဆုံးသူတိုးလာတဲ့အကြမ်းအဆက်အဆက်ပျောက်သွားတယ်လို့လေးလာချက်မှာအဆုံးသက်ကောက်ချက်ချထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာတိုက်ရိုက်နားဆင်နေပါတယ်အခုတော့နိုင်ငံကသတင်းလွှာတပုတ်ကိုပထမအဆုံးတင်ဆက်ကြပါတယ်ကမ္ဘာကျန်းမာရေးဟာရာသီဥတုဖောက်ပြန်မှုတွေကိုဟန်တားနိုင်တဲ့ကြိုးပမ်းမှုတွေပေါ်မူတည်နေတယ်လို့ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာအဆင့်မြင့်အရာရှိတဦးကသတိပေးလိုက်ပါတယ်ကမ္ဘာရာသီဥတုပြောင်းလဲမှုကိုဖြစ်ပေါ်စေတဲ့ဖန်လုံအိမ်ဓာတ်ငွေတွေကိုရှော့ချနိုင်ရေးလှုပ်ဆောင်ဖို့အချိန်သိမ့်မကြံတော့ဘူးလို့လည်းကမ္ဘာ့ကျန်းမာရေးညီလာခံကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုပြောဆိုလိုက်တာပါ VOA သတင်းနောက် Research Line Geneva မြို့ကပေးပို့လာတဲ့သတင်းကိုတော့နန်းလောင်ကတင်ပြပါမယ
်ပြင်သစ်နိုင်ငံပါရီမြို့မှာနိုင်ငံပေါင်း189နိုင်ငံပါဝင်လက်မှတ်ရေးထိုးပြီးရှေ့လာမဲ့တနင်္လာနေ့အတွင်းစတင်အသက်ဝင်နိုင်တဲ့အလားအလာရှိတဲ့ယာရီဥဒုဆိုင်ရာနိုင်ငံတကာတဘောတူညီချက်အပေါ်မှာတော့ကုလသမဂ္ဂရဲ့ယာရီဥဒုပြောင်းလဲမှုဆိုင်ရာမှုပေါင်းချမှတ်ရေးအဖွဲ့UNFCCC ရဲ့အကြီးအကဲ Christina Figurius ကကြိုဆိုလိုက်ပါတယ်။သဘောတူညီချက်ဟာကမ္ဘာရာသီဥတုအတွက်သာမကကျန်းမာရေးအတွက်ပါသတင်းကောင်းလို့လည်းပြောဆိုခဲ့တာပါ။သူကအခုလိုပြောပါတယ
်။ In addressing climate change by reducing emissions, we are preventing the worsening.
ကမ္ဘာ့ဓာတ်ငွေထုတ်လွှင့်မှုကိုလျှော့ချပြီးတော့ရာသီဥတုဖောက်ပြန်မှုတွေကိုဖြေရှင်းတာဟာကမ္ဘာ့ကျန်းမာရေးအခြေအနေပိုဆိုးပြီးတော့မလာအောင်လို့တားဆီးနိုင်မှာဖြစ်တယ်လို့အစားအစာရေးနဲ့စားနပ်ရိက္ခာဖူလုံမှုလိုမျိုးဒီတခြားအခြေအနေတွေလည်းတိုးတက်လာနိုင်တာကြောင့်မလို့ကျန်းမာရေးလည်းတိုးတက်လာမှာပါရှင့်
ရာသီဥတုပြောင်းလဲမှုတွေကိုဟန်တာဖို့ပြက်ကွက်ခဲ့မယ်ဆိုရင်ကျန်းမာရေးကိုတိုက်ရိုက်ထိခိုက်လာနိုင်တဲ့အတွက်နှစ်စဉ်ဒေါ်လာ1ဘီလီယံကနေ4ဘီလီယံအထိကုန်ကျနိုင်တယ်လို့လည်းသူကသတိပေးပါရယ်မတန်ဆွမ်းတဲ့နာမကျန်းဖြစ်တဲ့လူပေါင်း6ယောက်မှတယောက်ဟာချင်းကသင့်ကူးစက်တဲ့ယောဂါတွေကြောင့်ဖြစ်ပွားနေရပြီးရာသီဥတုပြောင်းလဲမှုကိုမသားစီနိုင်ဘူးဆိုရင်အခြေအနေတွေပိုဆိုးလာမယ်လို့လည်း Figures ကပြောပါရယ်ဒီဒဏ်တွေကိုအများဆုံးခံစားနေရသူတွေဟာဖွံ့ဖြိုးဆဲနိုင်ငံတွေကဖြစ်တယ်လို့ဆိုပါရယ် ရာသီဥတုပြောင်းလဲရေးအစီအစဉ်တွေကိုနိုင်ငံပေါင်း189နိုင်ငံကတင်ပြခဲ့ပေမဲ့ဒီထဲက15ရာခိုင်နှုန်းလောက်ကတာလှုပ်ရှားမှရေးကိုအရေးကြီးတဲ့အစိတ်အပိုင်းအဖြစ်ဖော်ပြကြတာကြောင့်စိုးရင်ရတဲ့အနေအထားဖြစ်တယ်လို့ဆိုပါတယ် Figures ကပဲအခုလိုဆက်ပြောပါတယ
် If over the next 5 years we do not fundamentally change what we're doing in the energy sector
တည်ယူပို့ဆောင်ရေးစောက်လုံရေးနဲ့ဖန်လုံးအဒန်းဝေထုတ်လွှင့်နေတဲ့ခဏအားလုံးရဲ့လက်ရှိလုပ်ရက်တွေကိုလာမယ့်5နှစ်တွင်အခြေခံကစပြီးတော့မပြောင်းလဲဘူးဆိုရင်တော့ကမ္ဘာလေလူတွေမှာစိုးရိမ်စရာအမြင့်ဆုံးအဆင့်ကိုရောက်နိုင်တဲ့အနေရှိတာပါဒီလိုဖြစ်လာမယ်ဆိုရင်ကမ္ဘာတစ်ဝှမ်းလုံးကကျန်းမာရေးပေါ်မှာကြီးမားတဲ့ဆိုးကျိုးတွေတိုက်ရိုက်တက်ရောက်လာပါလိမ့်မယ
်ရာသီဥတုပြောင်းလဲမှုတွေရဲ့အကျိုးဆက်တိုင်းဟာလူကျမရေးပေါ်တက်ရောက်မှုရှိသလိုပဲရာသီဥတုကောင်းအောင်လုပ်သမျှဟာလည်းလူတွေရဲ့ကျန်းမာရေးအတွက်ကောင်းကျိုးတွေရာဖြစ်ထွန်းစေမယ်ဆိုတာကိုကမ္ဘာကျန်းမာရေးအဖွဲ့ WHO အနေနဲ့လုတ်ပိုင်ခွင့်အာဏာကိုအသုံးပြုပြီးအများသိအောင်လုပ်သင့်တယ်လို့လည်းတိုက်တွန်းသွားပါတယ်ရှင်
နားလောင်တင်ပြခဲ့တာပါအခုတော့အေဗရက်တောင်တက်သမားတွေအကြောင်းကိုပြောပြပါမယ်ဒီနေ့အေဗရက်တောင်တက်ရာသီအတွင်းမကြာသေးခင်ရပ်ပိုင်းအတွင်းမှာပဲတောင်တက်သမား၄ဦးသေဆုံးခဲ့ပါတယ်အဲ့ဒီက၃ဦးဟာအလေပတ်လာရောက်တဲ့တောင်တက်သမားတွေဖြစ်ပြီး၂ဦးကတော့လမ်းပြလူမျိုးဖြစ်ပါတယ်ဒီလိုလမ်းပြသေဆုံးတာဟာပထမအဆုံးချိန်မဟုတ်ပါဘူး1953ခုနှစ်ဗြိတိန်တောင်တက်သမားအက်ဒမွန်ဟီလာရီနဲ့ရှာပတ်လူမျိုးလမ်းတက်သမားနော်ဂရီတို့ကပထမဦးဆုံးအီရက်တောင်ပေါ်ခြေချနိုင်ခြင်းအားဆလို့နိုင်ငံသားတွေကိုကမ္ဘာအမြင့်ဆုံးတောင်ထက်ရောက်အောင်ပို့ဆောင်ပေးနေတဲ့ရှာပလမ်းပြတောင်တက်သမားဒါဇင်အချို့သေဆုံးခဲ့ရတာဖြစ်ပါတယ်မဆိုသလောက်အခကျင်းငွေရဖို့သူတို့ဘဝနဲ့ရင်ပြီးငွေရှာရတဲ့ရှာပလူမျိုးတွေရဲ့ဘဝကိုဒီတောင်တက်စီးပွားရေးလုပ်ငန်းတွေကခူတုံးလုပ်ငွေရှာနေတယ်ဆိုပြီးအီရက်တောင်ထက်ကိုပထမဆုံးရောက်ခဲ့တဲ့လမ်းပြရှာပရဲ့သားကပြောဆိုလိုက်ပါတယ်VOA သတင်းတော့ပိုလူဝါသတင်းပေးပို့ထားတာကိုကိုအောင်ကတင်ပြပါမယ်
2014ခုနှစ်ဧပြီလ18ရက်နေ့ကနီပေါ်နိုင်ငံအတွင်းအီရတ်တောင်ကြီးစခန်းအနီးမှာရေခဲတောင်ပြိုကျမှုအကြောင်းမှတ်တမ်းရုပ်ရှင်ကိုဂျန်နီဖာဖီဒူကရိုက်ကူးခဲ့တာပါဒီလိုရေခဲတောင်ပြိုကျမှုကြောင့်ဒေသခံလမ်းပြတောင်တက်သမားရှာပါလူမျိုး16ဦးသေဆုံးခဲ့ပါတယ်တောင်တက်ရာသီရောက်တိုင်းကြုံတွေ့ရတဲ့အခက်အခဲဘေးအန္တရာယ်အကြောင်းနဲ့သူတို့ရရှိထားတဲ့ငွေကြေးတွေကဒီနီပေါ်အစိုးရကိုပေးဆောင်ရတဲ့ရှာပါရီရဲ့ဘဝအကြောင်းကိုမှတ်တမ်းရိုက်ကူးထားတာပ
ါ Rough in it on Mount Everest.Hot towels and tea in the morning.
ဧရတ်တောင်ပေါ်မှာဘလူနေရလဲဆိုတာကိုတောင်တက်သမားတူပြောသွားတာပါ။လာရောက်လေပတ်သူတွေတောင်တက်ဖို့ပြင်ဆင်နေချိန်မှာရှာပါရီကတော့မိသားစုစီအရောက်ပြန်နိုင်ဖို့နဲ့တောင်တက်ခရီးလမ်းအစဉ်ပြေချောမွေ့စေဖို့ဧရတ်တောင်ရဲ့ဆိုင်ရာပန်ရာတွေကိုပူဇော်ပတ်သားပြီးစုတောင်းကြပါရယ်။ဧရတ်တောင်တက်ခရီးဟာကြမ်းတမ်းလာတာကြောင့်အချိန်မရွေးလဲအန္တရာယ်ကျရောက်နိုင်ပါရယ်။ဒါပေမဲ့လည်းတောင်တက်သမားတွေနဲ့လမ်းပြတွေရင်ဆိုင်ရနိုင်တဲ့အန္တရာယ်တွေကိုရှော့ချနိုင်ဖို့ဧရတ်တောင်ကိုပထမဆုံးတက်ရောက်ခဲ့တဲ့လမ်းပြထန်စင်းနော်ဂေးရဲ့သားနော်ဘူးတန်စင်းနော်ဂေးကအခုလိုပြောပါရယ်
။ Can we reduce that risk? Yes. You know, if people aren't
အနေမရှိအောင်ဟုတ်ကဲ့ဖြစ်နိုင်ပါတယ်တကယ်လို့အလေပတ်လာရောက်တောင်တက်သူတွေအတွက်အထူးစက္ကရိယပစ္စည်းတွေအပူပေးဆက်တွေနဲ့အိယာတွေကိုလမ်းပြတဲ့တယ်မပေးရဘူးဆိုရင်ပေါ့ဗျာ
ဒီမှတန်းရုပ်ရှင်ဟာကာရဝပြည်ဖို့တောင်တက်လေးရှိတဲ့ရှာပါရီနဲ့စွန်စားဖို့အတွက်တောင်တက်ကြတဲ့အနောက်နိုင်ငံသားတွေကြားကမတူညီတဲ့ယဉ်ကျေးမှုနဲ့မညီမျှမှုတွေကိုမိမောင်းထုတ်ပြထားပါတယ်ဒီလိုအခက်အခဲတွေအန္တရာယ်တွေကြားမှာပဲရှာပါရီဟာဒီစွန်စားသွားလာရတဲ့လုပ်ငန်းအပေါ်ကိုပဲမိကူအားထားနေကြပါတယ်စိုက်ပျိုးရေးလုပ်ငန်းသူတွေဒေါ်လာ900လောက်ရရှိနေချိန်မှာတောင်တက်ရာသီတစ်ခုအတွင်းလမ်းပြတွေဟာဒေါ်လာ9000လောက်ဝင်ငွေရပါတယ်ဒါပေမဲ့လည်းအလဲပတ်လာရောက်တောင်တက်ကြသူတွေဟာဒေါ်လာ9000ကနေ3000အထိလုပ်ငန်းရှင်တွေနဲ့အစိုးရကိုပေးရတယ်လို့နော်ဘူးတန်စင်းနော်ဂေးကအခုလိုပြောပါတယ
် So the average shipper now gets $15,000 in insurance if should something bad happen
ရှာပါတယောက်တည်းဆုံးသွားရင်အမှန်ကန်ကြီးဒေါ်လာ1000ခွဲလောက်ရပါတယ်ဒါ2014ခုနှစ်ကတည်းကစာရင်9000လောက်များလာတာပါဒါပေမဲ့ဟိုတုန်းကဆိုရင်ရှာပါတယောက်ဟာအီရက်တောင်ပေါ်မှာသေးပြီဆိုရင်သူတို့ဟာအိမ်တလုံးစောင့်နိုင်ပြီးတော့သူတို့ကလေးတွေလည်းကြောင်းကိုပို့နိုင်ပါတယ်အခုတော့အာမခန်ကြီးကဇာပနာစီကာမီအောင်တော်အနိုင်နိုင်ပါ
2014ခုနှစ်ကရေခဲတောင်ပြိုကျမှုကြောင့်လူသေဆုံးမှုမှာအစိုးရတာဝန်မကင်းဘူးလို့လည်းဒေသခံတွေကထင်မြင်နေကြတာပါခီးသွားလုပ်ငန်းရှင်တူဖြစ်တဲ့ဒါဝင်စတီဗင်ရှာပါက
When it started to sink in the anger got distinctly
အခုလိုလူ16ယောက်တပြိုင်တည်းသေဆုံးတာဟာတကယ်တုံ့လို့စရာပါဒီလိုဖြစ်ပြီဆိုရင်ဒေါသကအစိုးရဘက်လှည့်သွားပါတယ်လူသားတွေစီကနေအစိုးရဟာဝင်ငွေရနေပေမဲ့ဗဒုံးကမှတခုခုပြန်လုပ်ပေးတာမျိုးမရှိဘူးဆိုပြီးအားလုံးကပြောနေတာပါ
။ကြားရောက်လာနိုင်တဲ့အန္တရာယ်တွေကိုရှောင်ရှားနိုင်ဖို့အခုခါမှာတော့ရှာပါတော်တော်များများဟာသူတို့ကိုယ်ပိုင်အချိန်တွေမှာလည်းလမ်းကြောင်းသစ်ရှာဖွေတာမျိုးကိုလုပ်နေပါရယ်။အလဲပတ်တောင်တက်ကြသူတွေနဲ့သူတို့ကိုယ်တိုင်လုံခြုံစိတ်ချရတဲ့အနေအထားမျိုးမှာခရီးသွားနိုင်ဖို့အတွက်အခုလိုနီလန်းသစ်တွေရှာဖွေလှုပ်ဆောင်နေကြတာလည်းဖြစ်ပါရယ်ခင်ဗျာ။
ကိုအောင်ပြောပြသွားတာပါနိုင်ငံတကာသတင်းတွေပြီးသွားပြန်တော့မြန်မာပြည်ဆိုင်ရာသတင်းတွေပဲကိုကြည့်အောင်ပါနမ်မတူမြစ်ပေါ်မှာတီဆောက်နေတဲ့ရေကာတာတွေနဲ့ရေအားလျှက်စစ်စီမံကိန်းကိုရပ်ဆိုင်ဖို့ဒေသခံတွေနဲ့လူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်ဒီရေကာတာတွေတီဆောက်တာဟာဒေသခံတွေအတွက်အကျိုးမြတ်မရှိဘဲနှစ်နာဆုံးရှုံးမှုတွေသာဖြစ်ရတာကြောင့်ရပ်တန့်ဖို့တောင်းဆိုလိုက်တာလည်းဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒီကနေ့နေဆွဲနဲ့ပေးပို့လိုက်တဲ့အိတ်ဖွင့်ပေးစာမှာအခုလိုတောင်းဆိုထားတာဖြစ်ပါတယ်အခြေအနေပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပါမယ
်ဟုတ်ကဲ့ပါနမ်တူမြစ်ပေါ်မှာနဝေးစုအပိုင်း SM Power ကုမ္ပဏီကစောက်လုပ်နေတဲ့အလဲရဲရွာရေကာတာတီစောက်နေတာနဲ့ပတ်သက်ပြီးတော့ဒေသခံတွေနဲ့ရှမ်းလူမှုအဖွဲ့အစည်းတွေကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်စီကိုအိတ်ဖွင့်ပေးစာတောင်ပေးပို့လိုက်တာပါရှမ်းတောင်ဘက်သမားကွန်ရက်ရှမ်းလူခွင့်မန်တိုင်းနဲ့ရှမ်းသဘာဝပတ်ဝန်းကျင်ဖွဲ့တွေကဒီကနေ့မေလ26ရက်နေ့နေဆွဲနဲ့ပြပလိုက်တဲ့အိတ်ဖွင့်ပေးစာနဲ့ပတ်သက်ပြီးတော့ရှမ်းလူခွင့်မန်တိုင်းအဖွဲ့ကဆိုင်းခွန်မိုင်က VOA ကိုအခုလိုပြောပါတယ်
။စာပေးရတဲ့ရည်ရချတော့အခုနမ်တူရေကတာပေါ်မှာဒီဆောင်မဲ့ရေကတာငါကုတဲ့အမြတ်တခုတော့ပြည်စည်းသွားရင်တော့အဲလေးကုအမြတ်ကိုသမဆောက်ဖို့အတွက်ရဲနေတာအဲရတူရတာတဲ့အဲ့ဒီမြစ်ပေါ်မှာမြစ်မပေးမနေကြတဲ့အဲ့ဒီတလုံးရွာအာဒီတော့လည်းတဘောမတူတဲ့အတွက်ကြောင့်လို့ပေါ့လေပြီးရင်ဒီရဟာတကယ်လို့ရေကာတာတိဆောက်မယ်ဆိုလို့ချင်းဒီသူတို့ရွာတယ်မကပေါ့လေအဲ့ဒီဒီဘောအနီးတစ်ဆမှနေကြတဲ့အဲ့ဒီဒီဘောမျိုးနဗီနာဟာဒီပါပါတော့မယ်အတွက်ကြောင့်လို့ဒါဟိုပီတူပီကားတွေကတော့ကန့်ကွက်တာပေါ့တော့စမ်းစုနိုင်ငံတော်ဟိုအတိုင်းပင်ကံပုဂ္ဂိုလ်ဆိုတော့သူကဒီရကိစ္စကိုဖြေရှင်းနိုင်မယ်လို့ကျွန်တော်တို့ဒီဒီဖရင်ဆာပေးလေးရချင်းပြတာပေါ့
ဒီရေကာတာတိဆောက်နေတဲ့ပတ်သက်ပြီးတော့ပြီးခဲ့မတ်လ31ရက်နေ့ကလည်းနမ်လူမြစ်ကိုကာကွယ်စုဆိုတဲ့အစီရင်ခံစာသောင်းထုတ်ပြန်လိုက်ပါတယ်ဒီအစီရင်ခံစာထဲမှာနမ်လူမြစ်ပေါ်မှာတိဆောက်နေတဲ့ရေကာတာတွေနဲ့SM Power ကုမ္ပဏီကတည်ဆောက်နေတဲ့အလဲရွဲရေအားလျှက်စစ်စီမံကိန်းနဲ့ပတ်သက်ပြီးဒေသခံတွေကစိုးရိမ်ပူပန်မှုတွေရှိတယ်လို့ဖော်ပြထားပါတယ်။ရေအားလျှက်စစ်စီမံကိန်းကနဲ့ရရှိနေတဲ့အကျိုးမြတ်တွေကိုဒေသခံတွေကမခံစားရတယ်လို့ဖြစ်ပေါ်လာမဲ့ပြဿနာတွေကိုလည်းတာဝန်ခံပေးမဲ့သူမရှိဘူးလို့ဆိုင်းခွန်မိုင်ကပြောပါတယ
်။ဒီနိုင်ငံတော်ကလို့လို့ဒီအလက်ဆေကိုလှုပ်တယ်ဆိုပေမဲ့လည်းအားလုံးကဒါဟိုနိုင်ငံခြားသားတွေနဲ့လှုပ်ပြီးတော့နိုင်ငံခြားမှာဟိုပြန်ရောင်းတဲ့ဟာလင်းတော့ဟိုလက်ရှိရှိနေတဲ့ရေကာတာတွေကဲမမကြီးအလက်ဆေထုတ်တဲ့ဟာတွေကလည်းဒီမြန်မာနိုင်ငံမှာပဲအများဆုံးတုံးတာမဟုတ်ဘူးလေအဲဒီမြန်မာနိုင်ငံမှာရောင်းမဲ့အတွက်လည်းပါအဲဒီမြန်မာနိုင်ငံအတွက်ပဲပို့ပြီးတော့ပါတဲ့အတွက်ကြောင့်တော့နောက်ထပ်ဟိုဖြစ်လာမဲ့ပြဿနာတွေရဲ့ဘဒူးမှတာဝန်မယူဘူးပေါ့တကယ်လို့ဒီအဲ့ဒီတာလုံရွာမှာရေအောက်တကယ်ညှက်မြုပ်သွားမဲ့ဆိုလို့ချင်းသူတို့ပေးမဲ့နေရာတွေယော်မှုတွေနောက်ထပ်နေရာတွေကအခုချိန်ဒီဘာမှကန့်တထားတဲ့နေရာတွေမရှိသေးဘူးလေ
ဒါပြင်ရေကာတာတွေတိဆောက်တဲ့နေရာမှာဖြစ်ပေါ်လာမဲ့စိုးကျိုးတွေကိုပွင့်လင်းမြင်သွားသောထုတ်ဖော်ပြောဆိုထားခြင်းမရှိဘူးလို့လည်းဆိုပါတယ်ရေကာတာတိဆောက်တဲ့အတွက်မြေကျောင်းတွေပျက်စီးစေလို့အဲ့ဒီပတ်ဝန်းကျင်ကလဲမြေတွေတစ်တောတွေနစ်မြုပ်ပျက်စီးကုန်တဲ့အပြင်တက်လောမှာဒေသခံတွေဟာလဲရမြေဆုံးရှုံးမှုတွေနဲ့ကြုံနေရတယ်လို့ရှမ်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့ကဆိုင်းခေးဆိုင်ကပြောပါတယ
်။အခုလောလောဆယ်ကျတော့ဒီဒေသခံတွေကသူတို့ဂရင်းမော်ချန်နဲ့သူတို့တောင်ရတွေကိုသူကပြစ်ပြီးတော့ပြေးရတယ်ခင်ဗျာ။ဘာဖြစ်လဲဆိုတော့အဲ့ဒီဒေသမှာရှိနေတဲ့ဒီခြံတွေကတော့သူကဟိုထက်ဖို့ပေါ့နော်ထက်ဖို့သူတို့ပြောလာတယ်။ရခင်အစိုးရကတည်းကသူကရွှေထားခိုင်းနေခင်ဗျ။ရောက်ကြီးမပေးဘူးခင်ဗျ။ရောက်ကြီးမပေးဘူ
း။ဒါပြင်ရေကာတာတိဆောက်တဲ့နေရာမှာဆောက်လို့ရင်တွေသွားလာဖို့ပေး20ကျဲလမ်းတွေကိုဖောက်လို့တဲ့အတွက်အဲ့ဒီလမ်းတစ်လျှောက်မှာရှိတဲ့သူတွေဟာမြေယာဆုံးရှုံးမှုတွေဖြစ်ပေါ်နေတယ်လို့လည်းသူကပြောပါတယ်။ဒီရေကာတာတိဆောက်တဲ့နေရာဟာမြန်မာနိုင်ငံမှာအဆိုးဆုံးဖြစ်ခဲ့တဲ့ငလျင်ပြည့်ရွေကျော်နဲ့နှီးသလိုအခုလက်တော့ရှမ်းပြည်နယ်အတွင်းတိုက်ပွဲတွေဖြစ်ပွားတဲ့နေရာနဲ့နှီးတာကြောင့်ရေကာတာဆောက်လုပ်မှုတွေကိုရပ်တန့်စေခြင်းလဲလို့လည်းဆိုင်းခွန်မိုင်ကပြောပါတယ
်။ဒီရေကာတာနဲ့ပတ်သက်ပြီးတော့ရတူရတာတွေရောကျွန်တော်တို့အဖွဲ့ရောနောက်ဖက်ဒီရှမ်းနပါဝအဖွဲ့ရောနာဒီတောင်တူလေအမဆက်အားလုံးပေါ့ပြည်သူပြည်သားတွေကတော့ဒီနမ်တူပေါ်မှာဒီဆောင်မဲ့ရေကာတာအားလုံးတော့ရက်စေရှင်တာပေါ့ဘာမှမလုပ်စေရှင်အောင်ပေါ့သူတပါဝအတိုင်းပဲဆက်လက်စီစဉ်စေရှင်တယ်ဟုတ်ကဲ့ပို့ပြီးတော့ရှင်းတန်းစီဖို့အတွက်ပါဟုတ်ကဲ့
ဒါပြင်နမ်တူရေကာတာတိဆောက်တဲ့နေရာမှာပွင့်လင်းမြင်သာမှုရှိဖို့ဒီကနေ့ဖြစ်ပေါ်လာမဲ့အကျိုးဆက်တွေကိုဒေသခံပြည်သူတွေကိုအတိပေးပြီးသဘောတူညီချက်ရယူဖို့အပြင်သဘာဝတရားဇာတာတွေကိုဗဟုမချုပ်ကင်တာတွေကိုရပ်တန့်ဖို့စတာတွေကိုလည်းတောင်းဆိုထားပါတယ်ခင်ဗျာ
နမ်မတူမြစ်ပေါ်ကရေကာတာအရေးနဲ့ပတ်သက်ပြီးကိုရန်နိုင်မေးမြန်းတင်ပြခဲ့တာပါအခုတော့ချင်းပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါပြီးခဲ့တဲ့နှစ်ကလူတွေတေဆုံးရတဲ့အထိဆိုးရွားတဲ့ရာသီဥတုနဲ့သဘာဝဘေးအန္တရာယ်ခံခဲ့ရတဲ့ချင်းပြည်နယ်မှာ ပြန်လည်ထူထောင်ရေးတွေလိုအပ်နေစေဖြစ်တယ်လို့ဒေသခံတွေကပြောဆိုကြသလိုအခုလာမယ့်မိုးရာသီမှာချင်းပြည်နယ်တောင်ပြိုဆဲကျိုးပေါက်ပြီးရေကြီးရေရှမ်းမြေပြိုတဲ့ဘေးဒုက္ခနဲ့ရင်ဆိုင်ရမှာကိုလည်းစိုးရိမ်နေကြပါတယ်ဒီအကြောင်းကိုပြောပြချင်တာပါချင်းပြည်နယ်ကဟာခါတိတိန်ဖလန်ပလက်ဝမတူပီစတဲ့မြို့နယ်တွေမှာပြီးခဲ့တဲ့2015ခုနှစ်အတွင်းရေကြီးမြေပြိုပြီးလူသေဆုံးတာတွေရှိသလိုတချို့ရွာတွေဆိုတရွာလုံးမြုပ်ခဲ့ရပါတယ်ဒီလိုသဘာဝဘေးခံရတာတစ်နှစ်နီးပါးကြာလာခဲ့ပေမဲ့အခုချိန်ထိတော့ပြန်လည်ဒူထောင်ရေးတွေလိုအပ်နေသေးတယ်လို့ဟာခါလူမှုအဖွဲ့ဦးဆောင်သူတူဖြစ်တဲ့ဦးရာဂုတ်တန်ကပြောပါတယ်
။ဦးသိန်းစင်အစွေလက်တုံးကဒီပြည်လေနေရာချတိုင်းရေးရှိမှာတော့ဒီအစွေဖက်ကအင်းဒီဆော့ပေးမယ်ဆိုလို့ဟာရဲဆော့ပေးတော့နော်။အဲ့ဒါနဲ့ငွေချက်ပင်းလေးစလေးပင်းပေးရဟာရှိတယ်။ပင်းလေးစတင်နဲ့ချင်းတော့မှအင်းဆော့တယ်ဆိုတဲ့ဟာလဲမလောက်ဘူးကိုဟာကိုမလောက်ကုန်မလဲဆိုတဲ့ဟာမင်းနေလေးချက်ပင်းရချီကြောက်ကုန်တယ်ခုအဆွေအတိတ်လက်ထပ်မှာပလန်နေရလဲပစ်ဖြစ်သွားတာကိုအဲ့ဒါကြောင့်အဆွေအတိတ်လက်ထပ်မှာဒါလောက်မယ်ဒီလိုဒီလိုတုတ်ပြမှုလုပ်မယ်ဆိုတဲ့ကိစ္စဘာမှပေါ်မလာသေးဘူ
းပြီးခဲ့တဲ့နှစ်ချင်းပြည်နယ်တွင်မိုးသေးထန်မှုကြောင့်တောင်ပြိုပြီးဖလန်းနဲ့တွန်းဆန်မြို့နယ်ကြားဆယ်သဘောမျိုးဖြစ်ခဲ့ရတဲ့တောင်ပြိုဆဲကျိုးပေါက်သွားမှာရေကြီးရေရှမ်းမြေပြိုတဲ့အန္တရာယ်နဲ့ရင်ဆိုင်ရမှာကိုဒေသခံတွေစိုးရိမ်နေကြကြောင်းချင်းပြည်နယ်အစပ်ကလေးမြို့မှာနေထိုင်တဲ့ဥပမင်းကပြောပါတယ
်အရေးပေါ်ကတော့ကျွန်တော်တို့တောင်ပြိုဆဲတောင်နှလုံးပြိုပြီးတော့မှနှစ်ဖက်ပြိုပြီးတော့မှပိတ်သွားတဲ့ဆယ်ကြီးဖြစ်နေရေတို့ကအခုအတောင်60လောက်ရှိတယ်လို့ပြောတယ်သူကပိတ်ထားတဲ့ဓာန်ကြီးကအတောင်130လောက်မြင့်တယ်လို့ပြောတယ်အဲဒေသခံတွေရဲ့စိုးရိမ်မှုကတော့ကျွန်တော်တို့ဒီမှာကဆယ်မြောင်းတာတမန်တွေကလုံးကြုံတော့ပြုတ်ပြင်နိုင်တဲ့အနေအထားမရှိသေးတဲ့အခါကျတော့ရေပြန်ရှန်လာမှကိုစိုးရင်ရတယ်။နောက်တချို့နေရာတွေမှာဆိုရင်တရွာလုံးရေမြုပ်သွားလို့နောက်ထပ်ရွှေ့ထားတဲ့နေရာမှာကိုတောင်ကြချောင်းရေတွေကစိုးရင်စရာကောင်းတဲ့အခြေအနေမျိုးတချို့ရွာသားတွေဆိုရင်အဲ့လိုစိုးရိမ်နေတာရှိတယ
်။တဘာဝဘီအန်နေရာတွေကြုံလာတဲ့အခါအမြန်ဆုံးနဲ့အလွယ်တကူသွားလာနိုင်မှုအတွက်ချင်းပြည်နယ်ဖွံ့ဖြိုးရေးအတွက်ကမ္ဘာ့ဘဏ်ကအမေရိကန်ဒေါ်လာတန်း60သုံးစွဲသွားမှာဖြစ်တယ်လို့ဆောင်လို့ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးကျော်လင်းက VOA ကိုပြောပါတယ
် World Bank ကဒေါ်လာတန်း100ပေးထားတယ်ရှင်အဲ့ဒီမှာချင်းပြည်နယ်မှာကျွန်တော်ချင်းပြည်နယ်ရဲ့လမ်းတွေမှာတော့ဒေါ်လာတန်း60သုံးဖို့လုပ်ထားတာပါအားလုံးက World Bank ရဲ့ဟိုကြီးကြပ်မှုအောက်မှာဆောင်သွားမဲ့စီမံကိန်းဖြစ်ပြီးတော့ချင်းပြည်နယ်ကလေးဖလန်ဟာခါလန်124မင်းနဲ့ဟာခန်ကဂေါလာမိုင်80ဒီဟာကို One Corridor ဖြစ်အောင်လို့ကလေးဖလန်ဟာခါကဂေါလန် Corridor ကြီးဖြစ်အောင်ဆောင်သွားမဲ့အစီအစဉ်ဖြစ်ပါတယ်
အရင်နှစ်ကချင်းပြည်နယ်မှာကြုံခဲ့ရတဲ့သဘာဝဘေးဆိုးတွေကိုချင်းပြည်နယ်ဒေသခံတွေအခုချိန်ထိထိတ်လန့်နေသလိုအရေးပေါ်အကူအညီတွေအတွက်လည်းမျှော်လင့်နေတယ်လို့ဦးရာခုတ်တန်းကပြောပါတယ်
။ဟောအရင်နှစ်တုန်းကလည်းဒီလိုမျိုးအမေချုပ်မှုဖြစ်တဲ့အတွက်ကြောင့်အင်ကောင်စုတစ်ထောင်ကျော်ပေါ့နော်။အဲဒုက္ခရောက်တော့အခုမှလည်းငိုးရွာမယ်လေတိတ်မယ်ဆိုတဲ့အပိုင်းကျတော့ဒီဟာခါမျိုးမှနေတဲ့တိတူလူထုတွေကအရင်စိုးရိမ်မှုရှိတယ်ပြန်လေတူထောင်ရေးအစီအစဉ်မှာဒီဘာရီလူအပ်တလေဆိုရဟာလိုင်းရဲ့ရီမြန်းရဲ့ရေရီရစီရဲ့သက်စစ်မီရစီရဲ့ကြောင်းအဲရီယာတကယ်အာဂျန်လီလူအပ်ချက်ဖြစ်နေတယ်ဆိုရဟာတော့ပြရတယ
်ချင်းမီနယ်မှာရေကြီးမြေပြိုတာတွေဖြစ်တိုင်းကူးတန်းသွားလာရေးအခက်ကြုံရသလိုစားနပ်ရေးခါအခက်ခဲတွေလည်းကြုံရတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာဒီလိုမြန်မာပိုင်းရဲ့ကြာသပတေးနေ့ညအစီအစဉ်တွေကိုသောရရှင်နေနားဆင်နေရတာပဲဖြစ်ပါတယ် VOA ကနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်စာတဲ့ကတဆင့်စာရေးသားဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တိတာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့လိုလိပ်စာတက်ပြီးစာရေးသားပေးပို့နိုင်ပါတယ် VOA ကိုနားဆင်နေတဲ့အတွက်ကျေးဇူးပ
ါ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ကြာသာပတင်းညပဲ့အစီအစဉ်တွေကိုည10နာရီအထိလိုင်းလိုမီတာ25 kHz 11965လိုင်းလိုမီတာ32 kHz 9339လိုင်းလိုမီတာ58 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ဝက်အတွင်းမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်တင်ဆက်မယ်ပြင်တိုင်းရင်းသတင်းလွှာအစီအစဉ်မှာတော့
ရွာသား14ဦးမေးတာပေါ့နော်အဲ့ဒီကမှတွေ့တဲ့အကုန်လုံးမေးတာပေါ့ကျွန်တော်တို့ဆေးရုံသွားပါတယ်ကျွန်တော်တို့ရေစခန်း
ကွန်ပီနယ်ရေးမြုံနယ်မှာစစ်တပ်ကပြစ်ခတ်မှုကြောင့်တည်ဆုံသွားရတဲ့ဒေသခံတွေအရေးကိုမြမလူအခွင့်အရေးကော်မရှင်ကဘယ်လိုပြောကြားသလဲဆိုတာနဲ့ပတ်သက်လို့တိုင်းရင်သတင်းလွှာမှာနှာစင်ရပါမယ်အခုတော့ဦးဝင်းမင်းတင်ဆက်တဲ့ကျန်းမာရေးအစီအစဉ်အလဲရောက်လာပါပြီဒီတစ်ပတ်ကဏ္ဍမှာတော့သွေးလွန်တုပ်ကွေးရောဂါသတိပြုစရာအကြောင်းတွေကိုပြောပြထားပါတယ်မြန်မာနိုင်ငံမှာအရင်နှစ်တည်းတည်းသွေးလွန်တုပ်ကွေးဖြစ်တာနည်းနိုင်ပေမဲ့အသက်အန္တရာယ်ရှိတဲ့သွေးလွန်တုပ်ကွေးစဖြစ်နေပြီလို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။မိုးရာသီမှာအဖြစ်များတဲ့ဒီရောဂါကြောင့်အသက်မဆုံးရှုံးရအောင်သွေးလွန်တုပ်ကွေးစဖြစ်ချိန်နဲ့အန္တရာယ်အဆင့်ရောက်လာချိန်လက္ခဏာတွေကိုစောင့်ကြည့်ပြီးဆေးရုံဆေးကန်အချိန်မီသွားဖို့လိုတယ်လို့ဆိုပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငြိမ်းစားဌာနမှူးပါမောက္ခဒေါက်တာဆော်ဝင်းမင်းကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ
်ဟုတ်ကဲ့ပမောက္ခဒေါက်တာဆော်ဝင်းခင်ဗျာကျွန်တော်တို့အခုမိုးရသည်ဝင်လာတော့မယ်ဆိုတော့ဒီနှစ်မြန်မာနိုင်ငံမှာဆရာကြီးသွေးလွန်တုပ်ကွေးရောဂါဖြစ်နေတဲ့အနေအထားဘယ်လိုရှိလဲမသိဆရာကြီး
ဒီနှစ်မှာတော့ပြီးခဲ့တဲ့နှစ်နဲ့ဆိုင်ကျွန်တော်တို့တွေ့တဲ့လူကနည်းတယ်ပေါ့နော်ရှိတော့ရှိပါတယ်တော့ဒီလနဲ့ကလေးလည်းရှိတယ်တော့ခုချိန်ကြီးတော့ခါတိုင်းနဲ့တည်တဲ့နေတဲ့အတွက်ကြောင့်ဒီနှစ်ကပို့ပြီးတော့နည်းလိုက်မယ်လို့ပြောလိုက်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဖြစ်နှုန်းနည်းနေတော့ဗလဲပဲပေါ့ဆရာနော်ဒီယောဂါကဖြစ်လာလို့ရှိရင်ဒီအသက်အန္တရာယ်ကိုထိခိုက်နိုင်တဲ့အတွက်ဒီယောဂါနဲ့ပတ်သက်ပြီးတော့ဆရာဘာတွေကိုအဓိကထားပြီးတော့သတိထားသင့်လဲ
ဒီယောဂါကတော့စောစီကြိုတီစောစီဆေးရုံကိုရောက်သွေးလနဲ့လက္ခဏာဖြစ်နေစောစောစီကုအဲ့လိုလိုချင်အပြင်တော့တော်တော်ကြီးဒီပြောင်းတော့နည်းအောင်လုပ်နိုင်ပါ
ဟုတ်ကဲ့ဆရာခုလိုဒီစောစောသိနိုင်ဖို့ပေါ့ဆရာနော်ဘလို့အချက်တွေကိုသတိထားမှာဆရာ
ကျွန်တော်အနေနဲ့တော့သွေးလွန်တုပ်ကွေးအနေအကင်းကာထားဆိုတာလေးကိုပြောပြခြင်းမရာသီတိုင်းတွင်ဖြားလာလေသွေးလွန်တုပ်ကွေးမှာပေါ့ဟောဖြားကြစဉ်မလန်းနေအစင်တတိချက်ဆိုတာကသွေးလွန်တုပ်ကွေးကရာသီတိုင်းမှာဖြစ်နိုင်တယ်သို့သောချင်းပေါက်ပွားတဲ့မိုးရာသီကတော့ပိုဖြစ်တယ်ဒါကကျွန်တော်အကာရန်လက်ကဲ့အောင်ရာသီတိုင်းလို့ဆိုတာဒါပေမဲ့ဗိုင်းရပ်စ်ပိုးဆောင်ဖြစ်တဲ့ယောဂဖြစ်တဲ့အတွက်သူကလက္ခဏာမျိုးစုံနဲ့ပြတယ်မဆရာပြင်ချောင်းဆိုးနာစီလို့သွေးလွန်တုပ်ကွေးမဟုတ်ဘူးလို့လည်းပြောလို့မရဘူးဝင်းပြဲလို့သွေးလွန်တုပ်ကွေးမဟုတ်ဘူးလည်းပြောလို့မရဘူးနေရာတိုင်းမှာလက္ခဏာပြနေအဲ့တော့အဖျားတော့ကြီးတယ်အဖျားကြီးတယ်မိန်းနဲ့ကိုယ်လေးလက်ထိကိုက်တယ်ခေါင်းကိုက်တယ်အလေးကမလန်းမဆန်းရှိတယ်ဘာမှကလေးဖြစ်တဲ့လူကြီးဖြစ်ဖြစ်ပါအဲ့လိုဖြစ်တော့အမြဲတမ်းသွေးလွန်တုပ်ကွေးဖြစ်နိုင်ကြောင်းသတိထားသင့်တယ်လို့ကျွန်တော်ဆိုလိုတာပါဒုတိယချက်ကပါလဲဆိုတော့အဖျားကျတဲ့မလန်းနေအစဉ်သတိချက်ပါဆိုရကဒီသွေးလွန်တုပ်ကွေးမှာထူးခြားတဲ့လက္ခဏာကသူကသွေးလန့်လာဖြစ်တတ်တယ်ပေါ့နော်သွေးလန့်လဲဆိုတာခန္ဓာကိုယ်ရဲ့သွေးရည်ကြီးတွေအသွေးကြောတွေအပြင်ရောက်သွားတယ်ဒါကြောင့်မလို့သွေးလက်ဆောင်မကောင်းတော့ဘူးရှော့ကြရတယ်ပေါ့နော်ရှော့ကြရတယ်ဆိုတာသွေးချိန်ကျသွားတယ်သွေးခုန်လို့မကောင်းတော့ဘူးသွေးလက်ဆောင်မကောင်းရင်သူကမူးနောက်တယ်ခြေလက်တွေအေးဆက်တယ်နော်လုပ်ငန်းဆောင်တာတွေအကုန်ပြတ်တယ်ပေါ့အဲ့လိုမျိုးဖြစ်တတ်ပါတယ်အဲ့လိုဖြစ်တာကဖြားပြီး3ရက်က5ရက်မှဖြစ်တတ်တယ်အဲ့လိုဖြစ်ချင်းနေလို့ရှိရင်အပူချိန်ကတက်လာတာမဟုတ်ဘူးကျသွားတယ်။အဲ့တော့ကျွန်တော်ကဒီထောင်ချောက်ထဲဝင်သွားတတ်ပါတယ်။မိဘတွေရောဆရာဝန်တွေရောပေါ့နော်။ဖြားကျပြီးသွားတယ်ဆိုရင်စိတ်ရေးသွားတယ်။ဒါပေမဲ့ဖြားကျပြီးတော့လူနာကကောင်းမလာဘူး၊မှိန်နေတယ်၊ပိုဆိုးတယ်၊ပိုရပိုက်နာတယ်ပေါ့နော်။စာမစားခြင်းမတော့ခြင်းဖြစ်တဲ့ပြုတ်ဝါနဲ့မူးတယ်။ဒီလိုဖြစ်နေလို့ရှိရင်ဒါဒီအရေးကြီးတဲ့သွေးလန့်တဲ့အခြေအနေဖြစ်နေပြီဆိုတာကြိုသိဖို့လိုပါတယ်။အဲ့ကြောင့်စာကြစဉ်မှန်းနေအစဉ်တည်းချလို့ပြောထားတာဖြစ်ပါ
တယ်ဟုတ်ကဲ့ဆရာအခုလိုမျိုးဒီသွေးလန့်တဲ့အဆင့်ပေါ့နော်ဒါအသက်အန္တရာယ်ဆိုရတဲ့အဆင့်ဖြစ်တဲ့အတွက်အခုလိုဖြစ်လာပြီဆိုရင်ဆရာရဲ့ဒီဆေးရုံဆေးကန်အမြန်ပို့တင်တာပေါ့
ဟုတ်ကဲ့မအားတော့တကယ်တော့သွေးလန့်တကွေးလို့စပြီးတော့တန်လျာဖြစ်တယ်စဖြစ်ပြီးဖြစ်တယ်မှာတော့မှအဆင့်တက်ပေါ့နော်စဖြစ်တာမှာဥမာဝေးလို့အကြည့်တဲ့နေရာပေါ့ မာဒီရန်ကုန်မှာအပြင်မှာသွားလာရခဲ့တဲ့နေရာတွေဆိုလို့ရှိရင်လည်းတင်ထားတဲ့နဲ့တစ်နှစ်ယောက်ကလေးတွေဆိုတင်ထားတဲ့နဲ့ဝါတဲ့ကလေးတွေဆိုလို့ရှိရင်လည်းတင်ထားဖို့ကောင်းတယ်နော်ဖြစ်ပြင်ယောဂပေါ့ဟိုဆိုလို့ရှိရင်သလက်စီးမြတ်တွေရနေယောဂါတို့ယင်ချောက်ကယောဂါတို့ရှိတဲ့ကလေးတွေမစီကြိုတို့တွေးတို့ရှိတဲ့လူကြီးတွေအဲ့ဒါဆိုတော့လုံးတကွေဖြစ်ရင်ငါစဖြစ်တဲ့အချိန်မှာတော့တင်ထားဖို့ကောင်းပါလေ
ဟုတ်ကဲ့ဆရာ
ခုနတွေးလိုက်တဲ့အချိန်ဆိုတော့အမြန်ဆုံးကိုစေယုံကိုပြရတော့မယ်နော
်ဟုတ်ကဲ့ဆရာ
ကောင်းတာတော့ဟုတ်ကဲ့ပြောပါခင်ဗျ
ဟုတ်ကဲ့ပြောပါဆရာ
အဲ့ကောင်းတာတော့တွေးလုံးတကွေသူစဉ်ဖြစ်များတော့3နှစ်က15နှစ်မှာပါဒါပေမဲ့ဒီတဲ့ငယ်တဲ့ကလေးတွေဒီတဲ့ကြီးတဲ့လူကြီးတွေလည်းဖြစ်နိုင်တယ်အဲ့တော့မိုးရွံကာလမှာဖျားလဲဖျားတယ်ဖျားလဲကြီးတယ်မင်းနဲ့မင်းနဲ့နော်မစားခြင်းမတောက်ခြင်းဖြစ်တယ်သူကသိမလန်းဆောင်ပေါ့ဗျာဒီလိုဖြစ်ရင်အမြဲတမ်းသွေးလွန်တူကွေဖြစ်နိုင်ကြောင်းသတိထားမိဖို့လိုပါတယ်ညကျမ်းမိုင်ဝန်ထမ်းကိုကြားဖို့လိုပါတယ်ကြားတဲ့အခါမှာလည်းသူတို့ကိုပြောဖို့လိုပါတယ်သွေးလွန်တူကွေဟုံးမဟုတ်စစ်ပေးပါလို့နော်ကျွန်တော်တို့သွေးပေါင်ချိန်တိုင်းကိရိယာလေးနဲ့5မိနစ်ထားပြီးတော့စစ်လေးရှိပါနောက်အန္တရာယ်လက္ခဏာတွေကျွန်တော်ပြောပြပါမယ်အဲ့ဒါတော့ခုနလိုဖျားပြီးမင်းနဲ့လေတော့မလူကြီးမှာကိုင်းလာတယ်အဆက်မပြတ်အန်နေနှာခေါင်းသွေးရှင်တာဒုမဟုတ်တဖုံသွေးယူတာဒုမဟုတ်ကော်ဖီအောင်အန်တာနောက်တစ်ခုကလုံမင်းမိန်ချင်းအချိန်လုံးမျက်စိမပုံမိန်နေတယ်ဒုမဟုတ်ကနာမင်းဖြစ်ချင်းပေါ့နော်ဆိုကနာမင်းကောင်းကောင်းမနေဘူးလူပြန်နေတယ်ပေါ့ဟုတ်ပဲလှုပ်လိုက်ဒီပဲလှုပ်လိုက်အဲ့လိုပေါ့လမ်းလမ်းဆန်းဆန်းကိုမရှိဘူးပေါ့အဲ့လိုကနာမင်းဖြစ်တယ်နောက်ပြီးတော့ဆန်းလို့ရရင်တော့ပေါ့ဆရာဝန်တို့ကျမ်းမိုင်ဝန်ထမ်းတို့ဆန်းတတ်ပါတယ်ပဲကြီးနေတယ်ပေါ့2စင်တီမီတာနဲ့ပိုကြီးနေဒီလိုလက္ခဏာတွေကတခုခုရှိနေရင်ဒီတွေးလန့်တူကလည်းဖြစ်နေတယ်ဆိုတော့အဲ့ဒါကအနေလက္ခဏာတွေပါအဲ့လိုသူတွေကလည်းဆေးရုံမှာတင်ထားဖို့ကောင်းပါပြီအဲ့တော့ပြောတဲ့တွေးလန့်တဲ့အခြေအနေရှိတော့ချက်ချင်းကိုအမြန်ဆုံးဆေးရုံဆေးကန်းပေါ့နော်တေချာကုနိုင်တဲ့အကျော်သေးသွင်းနိုင်တဲ့ဆေးရုံဆေးကန်းကိုရောက်ဖို့လိုပါတယ်ဘာလို့ဆိုတော့တွေးလန့်တဲ့အချိန်ကြာလေလေတွေးလန့်တူကမှအနေရဖြစ်တဲ့ကိုရင်းသေးရောကျင်းတော့နော်ဖြစ်တာများလေလေအဲ့ဒီမှာအသက်ဆုံးရှုံးနိုင်များလေလေဖြစ်လို့ဖြစ်ပါ
ဟုတ်ကဲ့ဆရာအခုလိုဒီအသက်ဆုံးရှုံးနိုင်ရတဲ့ယောဂဖြစ်တဲ့အတွက်ယောဂမဖြစ်ခင်ကာကွယ်နိုင်တဲ့အနေအထားရောတူတူရှင်းရှင်းလေးပြောပြပေးလို့ရမှာ
သခင်ကပြောခဲ့တဲ့အတိုင်းပါပဲအဓိကကုရာခြင်းညာနဲ့ကုတဲ့အတွက်ခြင်းညာနေနေရေးဆိုတဲ့အချိန်မှာလည်းပေါက်ပြီးသားခြင်းညာတော့ဟိုတပတ်ဆယ်ရက်ဆိုသေးမှာပဲနောက်ထပ်ခြင်းညာတွေမပေါက်ပွားဖို့လိုတယ်ပိုးလောက်လမ်းနေနေရအရေးကြီးပါတယ်အဲ့ဒီပိုးလောက်လမ်းကိုနေနေတဲ့အခါမှာလည်းမေ့ချိန်မှာပေါ့နော်ကလေးတွေအများကြီးစုတဲ့နေရာဥမာပြင်ကြောင်ကျူရှင်နေကလေးရင်းကြောင်ဒီလိုနေရာတွေမှာနေနေမှုဥစားပြပြီးလို့ခုလိုပါအဲပိုလောက်လာနေနေမှာတော့ဒါတိုင်းကျွန်တော်တို့ပြောနေကြတယ်ပေါ့နော်ပုံတုံကတ်စစ်လောင်းထောင်လဲဖွင့်မြုပ်ရှင်းမှုတ်ပေါ့နော်ဒါမှုတ်ကတော့ဒါချင်းပေါက်ပွားပြီးသားချင်းကိုနေနေရရနောက်ဒီတဲ့ကျွန်တော်ကတော့ထပ်ထည့်ကျင်တာထဲ့စိန်ပေါ့နော်အဲထဲ့ဆိုတာကခုနပိုင်းမှာကျွန်တော် abate လို့ခေါ်ပါတယ် abate abat ပေါ့နော်အဲ့ဒီချောက်ချင်းလို့ပေါ့နော်အမုံလေးတွေပါနောက်သုံးရေခံနေတဲ့မှာထက်တာလို့ရှိရင်တော်တော်လေးထိရောက်ပါတယ်နောက်စိန်ဆိုတော့စိန်စိန်ချင်တော့တုံးလို့ရတယ်ဈေးစိန် like car ပေါ့နော်ဒီချောင်းနေမှာဆို like car လို့ခန်းစည်းလို့တုံးရင်အဲ့ချင်းကလာနားတဲ့ခါကျချင်းသေးတယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာဥဝိမင်းတင်ဆက်တဲ့ကျမ်းမာရေးအစီအစဉ်အပြီးဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရပါမယ်။ဝန်ကြီးချုပ်ဟောင်းလက်ထက်မှာဗျံပရာဖြစ်ခဲ့တဲ့ရန်ကုန်မြို့တော်စီပင်တာယာရေးကော်မတီကိုဝန်ကြီးချုပ်တစ်ကတာဝန်ကရက်ဆဲပြီးဥပဒေနဲ့ဤဥပဒေကအစပြုပြင်ပြောင်းလဲနေပါတယ်။ဒီအကြောင်းကိုဥအောင်ခင်ကသုံးသက်ရေးသားထားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါတယ်။
သမရဦးထင်းကျော်ခန့်ထားတဲ့ရန်ကုန်မြို့တော်စီပင်တာယာရေးကော်မတီဥက္ကဋ္ဌသို့မဟုတ်ရန်ကုန်မြို့တော်ဝင်ကအစိုးရဟောင်းလက်ထက်ကကော်မတီဝင်တွေကိုတာဝန်ရစဲလိုက်ကြောင်းလွန်ခဲ့တဲ့မေလ18ရက်နေ့ကကြေညာပါတယ်ဒီကိစ္စဟာအတော်လေးအငင်းပွားစရာဖြစ်သွားပါလေရန်ကုန်မြို့တော်စီပင်ကော်မတီမှာအဖွဲ့ဝင်9ဦးပါဝင်ပြီးရွေးကောက်တင်မြှောက်ခံရသူ4ဦးနဲ့အစိုးရက5ဦးဖြစ်ပါတယ်ကော်မတီဥက္ကဋ္ဌဖြစ်တဲ့မြို့တော်ဝင်ကိုတမရကတိုက်ရိုက်ခံပေမဲ့တမရကိုတာဝန်ခံစရာမလိုပဲရန်ကုန်တိုင်းဒေသကြီးရဲ့ဝန်ကြီးချုပ်ကသာတာဝန်ခံရပါတယ်လက်ရှိဒုတမရဦးမြင့်ဆိုရန်ကုန်တိုင်းဝန်ကြီးချုပ်ဘဝမှာတာဝန်ပေးခဲ့တဲ့ကော်မတီဝင်တွေကို ဝင်းရုပ်တဲ့ဥဖြိုးမင်းသိန်းကတာဝန်ကရက်ဆက်ပြီးရွေးကောက်ပွဲအသစ်ကျင်းပမှာဖြစ်ပါတယ်စီဗင်နေပေအစင်းစင်အတွက်ကိုယ်စားလှယ်115ဦးရွေးကောက်တင်မြောက်ပါတယ်ဒါပေမဲ့မြို့နေနဲ့ခရိုင်အစင်းကကော်မတီဝင်တွေမှာလုတ်ပိုင်ခွင့်မရှိဘဲမြို့တော်ဝင်ခိုင်းတာကိုသာလုပ်ရကြောင်းသိရပါတယ်ရန်ကုန်နဲ့မန္တလေးမြို့တော်စီပင်သာယာရေးကော်မတီတွေဖွဲ့စည်းပုံနဲ့အခြားတိုင်းနယ်ပြည်နယ်စီပင်သာယာရေးအဖွဲ့တွေဖွဲ့စည်းပုံကလည်းကွဲပြားခြားနားပြန်ပါတယ်
။ရန်ကုန်စီပင်သာယာရေးကော်မတီမှာလုပ်ငန်းအမျိုးအစား16မျိုးရှိပြီးလုပ်ငန်းဌာန22ခုရှိပါတယ်။ဝန်ထမ်းဥယျာဉ်1000ကျော်ရှိတဲ့အစိုးရဌာနကြီးတစ်ခုဖြစ်ပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာရန်ကုန်နဲ့မန္တလေးမြို့တော်စီပင်သာယာရေးကော်မတီကိုတိုင်းဒေသကြီးအစိုးရလက်အောက်ခံဝန်ကြီးဌာနတွေအဖြစ်ပြောင်းလဲတက်မှတ်လိုက်တာမို့တိကျလွတ်လပ်မှုရှိတဲ့ဒေသန္တရအုပ်ချုပ်ရေးအဖွဲ့မဟုတ်တော့ပါစီပင်ကော်မတီဝင်100ကျော်ကိုမြို့သူမြို့သားကရွေးကောက်တင်မြောက်ပေမဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်စွေကိုခွင့်ပြုချက်တောင်းရတဲ့အဆင့်မှာပဲရှိခဲ့ပါတယ်ရန်ကုန်မြို့တော်ပေါ်မှာတိုက်ရိုက်စီမံခန့်ခွဲပြီးဆောင်ရွက်နိုင်စွမ်းမရှိဘူးလို့ဆိုပါတယ်ရန်ကုန်မြို့သူမြို့သားနဲ့ထိတွေ့မှုအများဆုံးဌာနဖြစ်လို့အာဂရိလိုက်စားရမှာလဲရှေ့တန်းကပါဝင်ပါတယ
်ရန်ကုန်နေနမိတ်ထဲကမြေကိုစီမံခန့်ခွဲခွင့်အဆောက်အဦဆောက်ခွင့်ပြတ်သိမ်းခွင့်စတဲ့လုတ်ပိုင်ခွင့်ဒီစီပင်သာယာရေးကော်မတီမှာရှိပေမဲ့ဦးမြင့်စွေလက်ထက်မှာဝန်ကြီးချုပ်ယုံကခွင့်ပြုမှလုပ်နိုင်ပါတယ်ဝန်ကြီးချုပ်ယုံကခွင့်ပြုတဲ့ကိစ္စဟာစီပင်သာယာရေးဥပဒေနဲ့ညီစွန်းနေရင်လဲပြောပိုင်ခွင့်မရှိပါဘူးစီပင်ကော်မတီခွင့်ပြုချက်မရဘဲမဆောက်တဲ့နေရာမှာအဆောက်အဦဆောက်တာကိုဝန်ကြီးချုပ်ယုံကခွင့်ပြုတဲ့အတွက်ကော်မတီအနေနဲ့ဘာမှမတတ်နိုင်ဘူးလို့ဆိုပါတယ်အကံပြည့်အဆောက်အဦလုပ်ငန်းကိုရပ်ဆိုင်ထားဖို့မေလ14ရက်နေ့မှာရန်ကုန်စီပင်ကကြေညာပါတယ်အသေးအချာစစ်ဆေးပြီးစီကံအတိုင်းလုပ်သူကဆက်လုပ်ခွင့်ပြုမယ်လို့ဆိုပါတယ်စီမဲ့ကမ်းမဲ့ဖြစ်နေတဲ့အထက်မြင့်အဆောက်အဦကိစ္စကိုအဂတိကင်းရှင်းစွာကင်တွယ်နိုင်ဖို့လိုပါတယ
်ရန်ကုန်မြို့တော်စီပင်တရားရေးကော်မတီဟာဥပဒေစီကံကိုကျော်လွန်ပြီးငွေထုတ်ယူတဲ့နေရာမှာနံပါတ်1ဖြစ်ပါတယ်2013-14ဘန်ဒါရီနှစ်မှာနိုင်ငံတော်ကိုစီပင်ကော်မတီကပေးသွင်းရမယ့်ငွေပမာဏဟာကျပ်တန်း6000ကျော်ဖြစ်ပြီးတိုင်းဒေသကြီးအစိုးရကတော့ပန်း400ကျော်ပေးသွင်းရမှာမို့ဒုတိယလိုက်တယ်လို့ရန်ကုန်တိုင်းစီရင်စစ်ချုပ်ရုံးကစစ်ဆေးတွေ့ရှိပါတယ်။ပေးစရာရှိတာထက်ပိုပြီးငွေထုတ်မှုစံနှုန်းဈေးနှုန်းကွဲလွဲမှုတွက်ချက်မှုမှားယွင်းမှုခန့်မှန်းခြေထက်ပိုမိုထုတ်ယူမှုပြေစာမရှိဘဲငွေထုတ်ယူမှုလုပ်ငန်းနဲ့မဆိုင်ဘဲငွေထုတ်ယူမှုလုပ်ပိုင်ခွင့်မရှိဘဲဆောင်ရွက်မှုစတဲ့စီးကပ်မဲ့အပြုအမူတွေကြောင့်စီပင်ကော်မတီကနိုင်ငံတော်ကိုပေးသွင်းရမယ့်ငွေတွေများနေပါတယ်။ဂုံးကြော်တရားလုပ်ငန်းမှာလူတာထက်ပိုပြီးထုတ်ယူတာတွေများနေပါတယ
်။ရန်ကုန်စီပင်ရဲ့2013-14အသုံးစရိတ်ဟာကျပ်တန်းပေါင်း 3,400 ကျော်ဖြစ်ပြီးမယ်။စရင်းစစ်ရုံးကရခိုင်နှုန်းပြည့်စစ်နိုင်တာမဟုတ်ဘူးလို့လွတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းကဆိုပါတယ်။လွှဲမှကျွတ်ချွန်နိုင်တဲ့လုပ်ငန်းဟူတာရွေးပြီးစစ်ဆေးတာဖြစ်ပါတယ်တဲ့။စီပင်ဌာနအများစုဟာဝင်ငွေနည်းပြီးအသုံးစရိတ်ကပိုများပါတယ်နိုင်ငံတော်ကိုပေးသွင်းရမယ့်ငွေရဲ့ခုနှစ်ရာခိုင်နှုန်းကသာရန်ကုန်စီပင်ကပေးနိုင်ပြီးမပေးနိုင်တာက93ရာခိုင်နှုန်းဖြစ်ပါတယ်ဝန်ကြီးချုပ်တဲ့ဦးဖြိုးမင်းသိန်းကတော့ရန်ကုန်စီပင်ပြုပြင်ပြောင်းလဲလာတာကိုပဲမြင်ကြပါတယ်ခိုင်မာတဲ့စီပင်ဥပဒေတွေရှိတာမို့စီပင်တရားကခွင့်မပြုတဲ့အဆောက်အဦကိုစောက်လို့မရဘူးလို့ဆိုပါတယ်ဝင်ကြီးချုပ်ဟောင်းဦးမြင့်စွေလက်ထက်ကဗျမ်းပဓာလုပ်ခဲ့တာတွေကိုပြန်ထိန်ထားပြီးအခြေအနေအလိုက်ပြုပြင်ပြောင်းလဲသွားမှာဖြစ်ပါတယ်။ဥပဒေလှုပ်ထုံးလုပ်နည်းတွေနဲ့အညီရန်ကုန်မြို့တော်စီပင်သာယာရေးကော်မတီကိုပြန်လည်ပြုပြင်ရမယ်လို့အေယာဝတီစာဆောင်နဲ့ဧပြီလ23ရက်နေ့တွေ့ဆုံမေးမြန်းခန်းမှာဦးဖြိုးမင်းသိန်းကပြောသွားပါတယ်။မကြာမီရွေးကောက်ပွဲကျင်းပပြီးဖွဲ့စည်းမဲ့စီပင်သာယာရေးကော်မတီကတော့မှန်ကန်ပွင့်လင်းစွာမြို့တော်အချို့ကိုပေးဖို့နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
ဥက္ကခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအခုတော့ဒီညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ရပါမယ်ကျွန်တော်တို့မနေ့လာမယ့်စနေညမှာဘာတွေကိုဆွေးနွေးကြမလဲဆိုတာကိုကြည့်အောင်ပါ
ရန်ကုန်တိုင်းအတွင်းကကျူးကျော်နေထိုင်သူတွေရဲ့အရေးတက်တက်တသားကင်ပွဲဖြစ်ရှင်းသွားမယ်သဘောမျိုးရန်ကုန်တိုင်းဝန်ကြီးချုပ်ကဗိုလ်ထူးနေမှာဒင်းစာရှင်းလင်းပွဲလုပ်ပြီးပြောသွားပါတယ်။ပြည်နယ်တိုင်းဒေသကြီးတချို့ကဝန်ကြီးချုပ်တွေအတွက်ခေါင်းခဲစရာပြဿနာကြီးတစ်ခုဖြစ်တဲ့ကျူးကျော်ပြဿနာကိုရန်ကုန်တိုင်းမှာအောင်အောင်မြင်မြင်ဖြေရှင်းနိုင်ဖို့ဘာတွေလုပ်သင့်တယ်လို့ကျွန်တော်တို့သောတာရှင်တွေကအကြံပေးကြပါသေးတယ်။ ကျူးကျော်အရေးအပြည့်အလဲဆုံးဖြည့်ရှင်းနိုင်မယ့်နည်းလမ်းမျိုးစုံနဲ့ပတ်သက်ပြီးအခုလာမယ့်စနေညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်
ဒါမဲ့စနေည VOA တိုင်းလေလိုင်းစီစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ဒီညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ပဲဖြစ်ပါတယ် PNI 1တို့သားတွေကထုတ်လွှင့်มาဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟွန်ပါ BNI 1တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်မြောက်ပိုင်းအတွင်းမှာလူထုကိုပစ်မှတ်ထားတိုက်ခိုက်မှုကျေးရွာတွေကိုမိရှို့ဖျက်ဆီးမှုတွေဖြစ်ပွားနေပါတယ်။မင်္ဂလာမြန်မာနယ်စပ်ရခိုင်ပြည်နယ်မောင်တော်ဘက်မှာကျေးရွာအုပ်ချုပ်ရေးမှူးဟောင်းတဦးပစ်ခတ်တိုက်ခိုက်ခံရတယ်ဆိုတာနဲ့ရှမ်းပြည်မြောက်ပိုင်းမူစေခရိုင်ကောင်းခါရွာမှာအသက်ခံရတဲ့ကချင်ဆရာမနှစ်ဦးရဲ့အမှုကိစ္စနဲ့ပတ်သက်ပြီးသတ်မတော်တာတချို့ကိုစစ်ဆေးဖို့အတွက်အစင်မပြေသေးတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါ။
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတန်ဆက်သွားမှာပါရှမ်းပြည်မြောက်ပိုင်းအတွင်းဖြစ်ပွားတဲ့စစ်ရေးပြဿနာဟာလူထုတွေကိုပြစ်မှတ်ထားတိုက်ခိုက်မှုကျေးရွာကိုမိရှို့ဖျက်ဆီးမှုတွေဇက်တိုက်ဖြစ်ပွားနေပါတယ်မေလ22ရက်နေ့ကရှမ်းပြည်နယ်မူဆယ်မြို့နယ်မုံကိုမြို့နယ်ခွဲအတွင် KIA နဲ့မြမတပ်မတော်ကြားတိုက်ပွဲကြောင့်မန်ပင်းကျေးရွာမိတင်ရှို့ခံခဲ့ရသလိုမေလ16ရက်နေ့ကလည်းရှမ်းပြည်တပ်မတော် SSPB SSA နဲ့မြမတပ်မတော်ကြားကြောက်မဲမြို့နယ်အတွင်ဖြစ်ပွားတဲ့တိုက်ပွဲမှာလည်းအင်ချီ30ကျော်ရှိဝိုးလုံကျေးရွာမိရှို့ခံခဲ့ရပါတယ်မိရှို့ခံရတဲ့ဝိုးလုံရွာမှာလူသေအလောင်း၈လောင်းတွေ့ရှိပြီးရွာသား9ဦး SSPB SSA စစ်ဝတ်စုံနဲ့တူဖြစ်တယ်လို့ကိုရန်ကွန်းစင်းစစ်ဆေးခဲ့တဲ့ရှမ်းပြည်လွတ်တော်ကိုယ်စားလှယ်ဆိုင်ဝင်းဦးကပြောပါတယ်မေလာစမ်းပိုင်းကလည်းရှမ်းပြည်တပ်မတော် RCSS SSA နဲ့တအောင်းတပ်မတော် TNLA တို့အကြားနေမြေအငင်းပွားမှုတိုက်ပွဲတွေကြောင့်နမ်ခမ်းမြို့နယ်မိုင်းရီကျေးရွာအုပ်စုအင်ချေ60ကျော်ရှိဟိုပန်ကျေးရွာလည်းမိရှို့ဖျက်ဆီးခံခဲ့ရပါတယ်ရှမ်းပြည်မြောက်ပိုင်းအတွင်ဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခကြောင့်ထောင်ထဲချီတဲ့ဒေသခံတွေဟာနေရက်ကနေစွန့်ခွာတန်းဆောင်နေကြရပါတယ်
။ဘင်္ဂလားမြန်မာနယ်စရခိုင်ပြည်နယ်မောင်တော်မြို့နယ်ဖားဝစ်ချောင်းကျေးရွာအုပ်ချုပ်ရေးမှူးရုံးကိုတနက်တမတူကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်ကျေးရွာအုပ်ချုပ်ရေးမှူးဟောင်းတအူးသေဆုံးသွားပါတယ်။အဲ့ဒီပစ်ခတ်မှုဟာမေလ24ရက်နေ့နံနက်ပိုင်းကမောင်တော်မြို့နယ်ဖားဝစ်ချောင်းကျေးရွာအုပ်ချုပ်ရေးမှူးရုံးမှာလမ်းကိစ္စစီဝေးလုပ်နေစဉ်ဖြစ်ပွားခဲ့တာပါ။တနက်တမဟာမိုးကအင်ဂျင်နဲ့ဆိုင်ကယ်အုပ်ထုပ်ဆောင်ထားပြီးတအူးကဆက်နှိုးထားတဲ့ဆိုင်ကယ်ပေါ်ကဆောက်နေပြီးနောက်တအူးကဝင်ရောက်ပစ်ခတ်ခဲ့တာဖြစ်တယ်လို့ဒေတာခံတွေကပြောပါတယ်ပစ်ခတ်မှုဖြစ်ပွားခဲ့တဲ့ကျေးရွာအုပ်ချုပ်ရေးမှူးရုံးဟာနေချားဆောင်တပ်စခန်းနဲ့တဖာလုံးခန့်သာဝေးတယ်လို့လည်းသိရပါတယ်အခုလိုတနတ်တမားတွေမကြာခဏဝင်ရောက်ပစ်ခတ်မှုရှိခဲ့တဲ့အတွက်ဒေတာအတွင်းစိုးရိမ်မှုတွေမြင့်တက်နေတယ်လို့လည်းဒေတာခံတွေကပြောပါတယ်
အစိုးရတပ်နဲ့ကချင်တွက်လက်ရဲတပ်မတော် KIA တို့စစ်ရေးတင်းမာမှုတွေဖြစ်နေစေဖြစ်ပြီးပြီးခဲ့တဲ့မေလ22ရက်နေ့မှာတော့ရှမ်းပြည်မြောက်ပိုင်းဖောင်းဆိုင်ကျေးရွာအနီးအင်ဂျေ30ကျော်ရှိတဲ့မန်ပင်းရွာမိရှို့ခံခဲ့ရပါတယ်။မုံကိုဘက်ကဆစ်ဆန်လာတဲ့အစိုးရတပ်မတော်စစ်ကြောင်းနဲ့ကချင်တွက်လက်ရဲတပ်မတော် KIA တပ်မဟာ6တပ်ရင်း38ကြားတိုက်ပွဲတွေပြင်းစွာဖြစ်ပွားခဲ့တဲ့နောက်မန်ပင်းကျေးရွာကိုမိရှို့ခံခဲ့တာဖြစ်တယ်လို့ KIA တပ်မဟာ6အရာရှိတဦးကပြောပါတယ်။မန်ပင်းရွာဟာမူဆယ်မြို့တရုတ်နယ်ဆက်အနီးမှာရှိပြီးကချင်လူမျိုးတွေတည်တံ့နေထိုင်တဲ့ရွာတစ်ရွာလည်းဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်က21ရာစုပင်လုံညီလာခံကိုလာမဲ့ဇူလိုင်လအတွင်းပြုလုပ်ဖို့ကြိုးပမ်းနေချိန်မှာမြမတပ်မတော်ဖက်ကရှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေစေလဲဖြစ်ပါတယ်။
ချင်းနိုင်ငံရေးပါတီတွေဖြစ်တဲ့ချင်းတိုးတက်ရေးပါတီချင်းမြူတာဒီမိုကရက်တစ်ပါတီနဲ့ချင်းဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ကနေတပါတီတည်းအဖြစ်ပေါင်းစည်းတွားဖို့သဘောတူခဲ့ပြီလို့ချင်းပါတီကောင်ဆောင်တွေကပြောပါတယ်။ တပါဒီလင်ကိုဆက်လက်သုံးဦးစီပါဝင်တဲ့အဖွဲ့ကနေပေါင်းစည်းရေးဆိုင်ရာမူဝါဒတွေရေးဆွဲတော့မှဖြစ်ပြီးချင်းမျိုးနွယ်စုအမိခံပါတီတွေနဲ့ပဲလို့ပူးပေါင်းလှုပ်ဆောင်တော့မယ်ဆိုတာကိုလည်းထက်တွင်ဆွေးနွေးတော့မယ်လို့လည်းချင်းမျိုးသားဒီမိုကရက်တစ်ပါတီကောင်းဆောင်တူဖြစ်သူစလိုက်မျိုးချစ်ကပြောပါတယ်ချင်းသုံးပါတီပေါင်းစည်းရေးအတွက်မေလ27ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့တဲ့ဒုတိယကြိမ်မြောက်ပါတီပေါင်းစည်းရေးအစည်းအဝေးကနေတဘောတူညီချက်ရရှိခဲ့တာပါချင်းပြည်နယ်မှာချင်းနိုင်ငံရေးပါတီ12ခုလောက်ရှိနေပြီးချင်းတမျိုးသားလုံးညီညွတ်ရေးကိုဖော်ဆောင်နိုင်အောင်ကြိုးပမ်းတော့မယ်လို့လည်းစလိုက်မျိုးချစ်ကပြောပါတယ်
။ပြည်တွင်းမွန်နိုင်ငံရေးပါတီတွေဖြစ်တဲ့မွန်အမျိုးသားပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတို့ပေါင်းစည်းရေးအတွက်မွန်ပြည်သက်ပါတီကနေဦးဆောင်အကောင့်ထဲဖော်သွားမယ်လို့မေလ12ရက်နေ့ကမွန်ပြည်သက်ပါတီဒုဥက္ကဋ္ဌနယ်ဟန်တာကပြောပါတယ်။မွန်နိုင်ငံရေးပါတီနှစ်ခုပေါင်းစည်းနိုင်ရေးကြိုးပမ်းလှုပ်ဆောင်သွားဖို့အတွက်ပြီးခဲ့တဲ့မေလပထမအပတ်ကကျင်းပပြီးစီးခဲ့တဲ့မွန်ပြည်သက်ပါတီဖိုးကော်မတီ6လပတ်ပုံမှန်အစည်းအဝေးမှာဆုံးဖြတ်ချက်ချမှတ်ခဲ့ခြင်းဖြစ်ပါတယ်။ပေါင်းစည်းရေးအကောင့်ထဲဖော်နိုင်ဖို့ဒုဥက္ကဋ္ဌနယ်ဟန်တာဦးဆောင်ပြီးအထွေထွေအတွင်းရေးမှူးနိုင်အောင်မင်းပြည်တွင်းရေးရာဌာနတာဝန်ခံနိုင်ဝင်းလှနဲ့ခရိုင်ဥက္ကဋ္ဌနှစ်ဦးတို့ကိုမွန်ပြည်သက်ပါတီကရွေးချယ်တာဝန်ပေးထားပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းကောင်းခါရွာမှာပြီးခဲ့တဲ့နှစ်ကကချင်ဆီယာမနှစ်ဦးအသက်ခံခဲ့ရတဲ့အမှုနဲ့ပတ်သက်ပြီးအခုချိန်ထိအမှုမှန်မပေါ်ပေါက်သေးပါဘူး။ဒီအမှုနဲ့ပတ်သက်ပြီးအမှုကျူးလွန်သူအဖြစ်စွပ်စွဲခံထားရတဲ့တပ်မတော်သားတချို့ကိုမေလ18ရက်နေ့ကလာရှိုးခရိုင်ရဲတပ်ဖွဲ့ရုံးမှ KBC အဖွဲ့ကစစ်ဆေးဖို့စီစဉ်ခဲ့ပေမဲ့လက်တွေ့မှာတော့အဆင်ပြေမှုမရှိသေးတဲ့အခြေအနေတွေကိုတော့ SAM ကနေစူးစီးထားပြီးနုပန်ကနေအခုလိုတင်ဆက်ထားပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်ပန်ဆိုင်မြို့ကောင်းခါကြီးရွာမှာပြီးခဲ့တဲ့နှစ်ကအထမပြုကျင့်အသက်ခံခဲ့ရတဲ့ကချင်ဆီယမ်မနူဦးရဲ့အမှုနဲ့ပတ်သက်ပြီးအခုချိန်ထိအမှုမှန်ကိုမဖော်ထုတ်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်တရားခံလို့ယူဆဆွဆွဲခံထားတဲ့တပ်မတော်ခမရ903စစ်ကြောင်းမှုကိုကချင်ရှိနေအဖွဲ့နဲ့ကချင်နှချင်းခရိုင် KBC အမှုမှန်ဖော်ထုတ်ရေးအဖွဲ့တွေကမေလ18ရက်နေ့ကလာရှိုးခရိုင်ရဲတပ်ဖွဲ့ရုံးမှာတွေ့ဆုံစစ်ဆေးဖို့စီစဉ်ခဲ့ပေမဲ့မင်းမြန်းခွင့်မရခဲ့ပြန်ဘူးလို့အဖွဲ့ကောင်းဆောင် KBC ထွတ်ထွတ်တွင်းရင်းမှုစီယာဆမ်ဆွန်ကပြောပါတယ်
ကျွန်တော်မြင်တော့မိန်းမချင်းလုံးမလုပ်ခဲ့ပါဘူးသူတို့စပြောတာကတော့ဒီချင်းတဲ့ဥစ္စာကိုကြိုတင်မေးပြီးမှရေးပြီးမှသူတို့ကမေးပြီးမယ်ကျွန်တော် direct မေးဖို့ပြောတာမဟုတ်ဘူးတချို့မေးဖို့ကလည်းရှိနေတဲ့ဘက်ကတော့လည်းနည်းနည်းဟိုရှိနေတဲ့ဘောကျရရတော့ပြီးပြီးမှသူတို့ကဟိုမလိုထားဘူးပေါ့
အမှုမှန်ဖော်ထုတ်ရေးကော်မတီဘက်ကတပ်မတော်သားတွေကိုမိကွန်းတိုက်ရိုက်မမေးနိုင်သေးတဲ့အခြေအနေမှာရှိနေသေးတာကြောင့်အဲ့ဒီနေ့ကပနာမတွိတ်ဆုံမှုတသက်သာဖြစ်သွားခဲ့တယ်လို့သူကပြောပါတယ်တွိတ်ဆုံတဲ့နေ့မှာပဲ KBC ဘက်ကလိုချင်တဲ့အနေထားပုံစံတစ်ခုကိုအစိုးရကာကွယ်ရေးဝန်ကြီးဌာနကိုစာရေးတောင်းဆိုခဲ့ရတယ်လို့ KBC မူမောင်ဆုံးနဲ့အတွင်းရေးမှူးဆရာစောရာကပြောပါတယ်
ကျွန်တော်ကအကောင့်ကြီးရမှာအလုပ်ခဲ့ဆောင်ဆောင်တဲ့19ရက်မိသားရောက်ခဲ့တဲ့ဒီအားလုံးကိုကျွန်တော်တို့ဆွဆွေးကျင်တဲ့အကြောင်းသာနဲ့ပြန်ပြောရတယ်။နောက်တစ်ချက်ကဒါတူတဲ့ရှင်းခါဆက်တဲ့ဟာမျိုးမဟုတ်ပဲနဲ့တိုင်းတိုင်းပြေဆုံးမင်းများမှုလိုအပ်တဲ့ဆိုတဲ့အကြောင်းကိုကျွန်တော်တို့သာနဲ့ပြန်ပြပြီးတော့သူတို့ပြောပါရယ်
ဆီယမမရန်လူရာ20နှစ်နဲ့ဆီယမတောင်ပေါ90 21နှစ်တို့နှစ်ဦးဟာကောင်းခါကျေးရွာအတွင်2015ဇန်နဝါရီလ19ရက်နေ့ညမှာအုပ်စုလိုက်အထမပြုကျင့်တပ်ဖြတ်ခံခဲ့ရတာဖြစ်ပါတယ်အမှုမှန်ပေါ်ပေါက်ရေးအတွက်လာမဲ့ဇွန်လပထမအပတ်မှာ KBC အမှုမှန်ဖော်ထုတ်ရေးအဖွဲ့ကအစီအွေပြုလုပ်ပြီးအမှုမှန်ပေါ်ပေါက်ရေးအတွက်ဆက်လက်လှုပ်ဆောင်သွားမယ်လို့ KBC တာဝန်ရှိသူတွေကပြောပါတယ်ရှင်
ဆက်လက်ပြီးတော့မွန်ပြည်နယ်ရေးမြို့နယ်အတွင်းမှာမြမသက်မတော်အရာရှိတဦးကနေကျေးရွာသားနှစ်ဦးကိုမာယွင်တပ်ဖြတ်ခဲ့တဲ့အပေါ်မြမနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကနေတွားရောက်စုံစမ်းစစ်ဆေးခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့မြင့်ရင်စနိုင်းကနေအခုလိုသတင်းပေးပို့ထားပါတယ်
မွန်ပြည်နယ်ရဲမျိုးနယ်တောင်ပိုင်းခေါ်စာမျိုးနယ်ခွဲကမကြီးချောင်းဝရွာသားနှစ်ဦးကိုခလရ208ကပစ်တပ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ကမေလ18နဲ့19ရက်နေ့တွေမှာတွားရောက်စုံစမ်းစစ်ဆေးမေးမြန်းခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ဖွဲ့ဝင်ဒေါက်တာညံစောကအခုလိုပြောပါတယ
်ဘာလို့ဖြစ်တဲ့လဲဆိုတာရွာသား14ဦးမေးတာပေါ့နော်အဲ့ဒီကမှတွေ့ရအကုန်လုံးမေးတာပေါ့ကျွန်တော်တို့ဆေးရုံသွားပါတယ်ဆရာဝန်ရဲ့စစ်တင်ချက်ကိုသွားလို့ကျွန်တော်တို့ရဲစခန်းခေါ်စာရဲမှုရဲ့ဆောင်ရွက်ချက်လေးတွေကိုစတိတ်မန့်ပေါ့နော်ထွက်ဆိုချက်လေးတွေကျွန်တော်ယူလာပါတယ်က ခံလာရ280တိုင်ရင်မှုနဲ့လည်းဆုံးပါတယ်သူစရာလေးကြိုးကြောင်လေးတွေမေးမြန်းပြီးတော့ကျွန်တော်ယူခဲ့ပါတယ
်တွေ့ရှိချက်အားလုံးကိုကော်မရှင်တန်တင်ပြပြီးကော်မရှင်ရဲ့သုံးသပ်ချက်အကြံပြုချက်နဲ့ဆက်လက်ဆောင်ရွက်သွားမယ်လို့လည်းဒေါက်တာညံစောကပြောပါတယ
်ကော်မရှင်ဖွဲ့ဝင်17ယောက်လုံးရဲ့သုံးသပ်ချက်အကြံပြုချက်တွေကိုယူပြီးတော့မှကျွန်တော်တို့ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်
ဒါအပြင်စစ်တပ်ဘက်ကလည်းလိုအပ်ရင်လိုအပ်သလိုဆက်လက်မေးမြန်းသွားမယ်လို့လည်းတောက်တန်ညာစောကပြောပါဗျ။ပြီးခဲ့တဲ့မတ်လ10ရက်နေ့ည12နာရီခန့်ကမကြီးချောင်းဝရွာသားတငားသေးဦးမိုးနဲ့မောင်ချစ်ဆိုးတို့နှစ်ဦးကိုခလာရ2ရက်ရှိကဘိုးကြီးစော်မျိုးသက်စုသူကတနက်နေ့ပြစ်ခတ်ခဲ့လို့ဒေဆုံးသွားခဲ့တာပါ။ဒေဆုံးသွားသူတွေရဲ့မိသားစုဝင်တွေကတော့အမှုဟာနှစ်လကျော်ကြာနေပြီဖြစ်ပေမဲ့ဒေဆုံးတရားအကြောင်းပြန်မှုမရှိသေးတဲ့အတွက်အမှုမှန်ပေါ်စေလိုကြောင်းဒေဆုံးသူဦးမိုးရဲ့အကိုဦးချဲကပြောပါဗျာ။သူ
လူတယောက်ကလက်ရောက်ကိုပြစ်တတ်လိုက်ပြီလေ။ဒီမှာလက်လာချောတယ်ပြီလို့အမှုကိစ္စဘာမှမကြားလေဘူး
။ဒေဆုံးသူရောသားနှုတ်ကိစ္စအမှုမှန်ပေါ်ပေါက်ဖို့အတွက်ဧပြီလ25ရက်နေ့ကသမ္မတကာကွယ်ရေးဦးစီးချုပ်ပါဝင်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်နဲ့အာရှလူ့ခွင့်ရေးကော်မရှင်တို့ထံတန်ကြားစာပေးပို့ထားပါတယ်။ရွာသားနှစ်ဦးကိုပြစ်တတ်ခဲ့တဲ့ခလရ208ကဘိုးကြီးစော်မျိုးသက်ကတော့မှားယွင်းပြစ်ခတ်မိတယ်ဆိုပြီးရဲစခန်းမှာထွက်ဆိုထားပြီးတော့ဒီအမှုခင်းနဲ့ပတ်သက်ပြီးစစ်ပတ်ဆိုင်ရာခုံရုံးထံလွှဲပြောင်းထားပါတယ
်။အခုဆက်လက်ပြီးသတင်းချင်းချုပ်ကိုနားဆင်ရမှာပါ။
ရှမ်းပြည်မြောက်ပိုင်းအတွင်ဖြစ်ပွားတဲ့စစ်ရေးပြစ်ဒဏ္ဍာရာလူထုတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေကျေးရွာတွေကိုမီးရှို့ဖျက်ဆီးမှုတွေဇက်တိုက်ဖြစ်ပွားနေပါတယ်
တောတာရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI1.3 ရေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါကျမကနန်းဟွန်ပါရှင်
PNI1.3 ရဲ့တိုင်းရင်းသတင်းလွှာတွေကိုတင်ဆက်ခဲ့တာပါခင်ဗျာ။ VU ရနေမနေ့ဖြန်မနေ့ထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုညမစံတော်ချိန်မနေ့6နိုင်နေ9နိုင်အထိလိုင်းနိုမီတာ24 32 39တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အဲ့ဒီအစီအစဉ်မှာတော့ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုပြန်လည်တင်ဆက်သွားဖို့ရှိပါတယ်။အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပါမယ
်။ Republican Party ဘက်မှသမရလောင်းဖြစ်ဖို့ကြိုးစားနေတဲ့ထမတူဦးကြီးကြံသူဖြစ်တဲ့ Donald Trump ဟာသမရလောင်းဖြစ်ဖို့အတွက်လုံလောက်တဲ့ပါတီညီလာခံကိုယ်စားလှယ်မဲအရေးအတွက်အပြည့်အဝရသွားပြီဖြစ်ပြီးတော့အခုဆိုရင် Republican Party ရဲ့သမရလောင်းပြည့်ပြည့်စုံစုံဖြစ်သွားပါပြီ။ဂျပန်မှာရောက်နေတဲ့ American သမရဘရက်ကိုဘာမာကတော့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီလိုမျိုးဒေါ်နယ်ထရမ့်သမ္မတလောင်းတူဖြစ်နေတဲ့ပေါ့သူစကားပြောခဲ့ဘူးသူများကမ္ဘာကောင်းဆောင်တွေကစိတ်မသက်မသာဖြစ်နေကြတယ်လို့ပြောပါတယ်အမေရိကန်ပြည်ထောင်စုကနိုင်ငံတကာအခင်းကျင်းရဲ့ဗဟိုချမှတ်မှရှိနေတာကြောင့်ကမ္ဘာကအထူးအာရုံစိုက်စောင့်ကြည့်နေတယ်လို့သမ္မတဥပမာကဆိုပါတယ်ဂျပန်နိုင်ငံအီဆက်ရှိမမျိုးမှာကျင်းပနေတဲ့ကမ္ဘာအချမ်းသာဆုံးနိုင်ငံ9နိုင်ငံကကောင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးပထမနေ့ဒီကနေ့မှာသမ္မတဥပမာကအဲဒီလိုပြောသွားတာပါတောင်တိုးပင်လယ်ပြင်တွင်တင်းမာမှုအခြေအနေပိုပြီးဆိုးသွားစေနိုင်တယ်လို့တရုတ်နိုင်ငံကဆိုပြီးအဲ့ဒါနဲ့ပတ်သက်တဲ့ဆွေးနွေးမှုမျိုးတွေကိုမလုပ်ကြဘို့ G7 ဆက်မှုဖွံ့ဖြိုးပြီး9နိုင်ငံကိုသတိပေးလိုက်ပါတယ်ဂျပန်နိုင်ငံမှာကျင်းပနေတဲ့ထိပ်သီးအစည်းအဝေးတွင် G7 9နိုင်ငံဆွေးနွေးကြမယ့်အကြောင်းအရာတွေလည်းရေပြင်နယ်နိမိတ်ပိုင်ဆိုင်မှုဆိုင်ရာကိစ္စလည်းတစ်ခုအပါအဝင်ဖြစ်ပါတယ်ဆီးရီးယားသမ္မတဘာရှားရဲ့အဆက်ကိုလက်နက်ကင်ပုံကန်နေတာမှာရုရှားနဲ့အီရန်နိုင်ငံတွေ CIA ရဲ့ဝင်ရောက်ဆက်ဖက်တာကြောင့်အောင်မြင်မှုမရနိုင်တော့ဘူးလို့ဆီးရီးယားသဘုံတမှုတွေနဲ့အတိုက်ခံနိုင်ငံရေးသမားတွေကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံကပြည်ပခါကိုစစ်ဆင်ညီနိုင်ပြီးအဆုံးသတ်နိုင်ရေးဂျာဝင်ဆောင်ရွက်ပေးဖို့ပါကစ္စတန်နိုင်ငံရဲ့ကြိုးပမ်းမှုတွေကိုအမေရိကန်နိုင်ငံကဖျက်လို့ဖျက်ဆီးလုပ်နေတယ်လို့ပါကစ္စတန်ကဆွဆွပြောဆိုပါတယ်။တည်ဆုံးသွားတဲ့အာဖဂန်တာလီဘန်ခေါင်းဆောင်ဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတားဆီးဟန်တားနေသူမဟုတ်ဘူးလို့လည်းပါကစ္စတန်ကအခိုင်အမာပြောပါတယ်။ထိုင်းဆိုရအနေနဲ့မြန်မာဆိုရတဲ့နဲ့ကဏ္ဍဆောင်မှာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်သွားမယ်လို့ထိုင်းဝန်ကြီးချုပ်ဖရိုက်တ်ချန်တို့ကကတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လည်းနဲ့တွေ့ဆုံချင်တင်ပြောခဲ့ပါတယ်။ဗိုလ်ချုပ်မကြီးမင်းအောင်လိုင်ကလည်းထိုင်းဝန်ကြီးချုပ်ကျမ်းမာပါစေကြောင်းသမရဦးထင်ကျော်ရဲ့အမှားစကားကိုထိုင်းဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ရှောင်းကန်းချန်းဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နေ10:00အထိလိုင်းနိုမီတာ24 25 32 51နဲ့လိုင်းလတ် 190 တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်သတို့ရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.